Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ3ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ30.40 48.50တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါပါရီသဘောတူညီချက်ကလည်းအမေရိကန်နှုတ်ထွက်ခဲ့တဲ့ဆုံးဖြတ်ချက်အတွက်အမေရိကန်နိုင်ငံသားတွေကကိုယ်နိုင်ငံကိုယ်စားတောင်းပန်စရာမလိုပါဘူးလို့အမေရိကန်ဝန်ကျင်ထိန်းသိမ်းအကြီးအကဲကပြောကြားလိုက်ပါတယ်အမေရိကန်ရုရှားနှစ်နိုင်ငံဆက်ဆံရေးဟာအခုအဆိုးအဝါဆုံးအချိန်လေးရောက်နေတာမို့ပြန်ပြီးကောင်းလာစေဖို့အတွက်အမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီးတွေကဝမ်းဝမ်းပြီးကူညီကြဖို့ရုရှားသမ္မတကပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုညောင်းဝင်းအောင်လေ
ဟုတ်ကဲ့ပါခင်ဗျာဒေါန်ဆက်စကြီးရဲ့ကနေဒါခီးစဉ်အတွက်မှာဖက်ဒရယ်ရေးပါဝင်ငြိမ်းချမ်းရေးလူအခွင့်ရေးစတဲ့ကိစ္စတွေဆွေးနွေးဖို့ရှိတယ်လို့ကနေဒါဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်
The Canadian Myanmar Parliament Friendship Group does not engage directly in government foreign policy
ဒီကြောင့်လေကိုသတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်တခါတက်မတော်ကိုတယောစာလောင်ပြောင်းရေးသားမှုနဲ့သတင်းတော့သတင်းသမားနှစ်ဦးကိုအရေးယူခဲ့တဲ့အပေါ် RSF လို့ခေါ်တဲ့နေစည်းမခြားသတင်းတော့များအသင်းကပြစ်တင်ရှုတ်ချလိုက်တဲ့အကြောင်းနဲ့ပါရီယာစီတုဆိုင်ရာသဘောတူညီချက်နဲ့ပတ်သက်တဲ့အမြင်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်ပါအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြမှာဖြစ်ပါတယ
်ဥရုယာသည်ဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာတတိရှိရှိလှုပ်ဆောင်ခဲ့ရမို့ဒီဆုံးဖြတ်ချက်အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံကိုယ်စားတောင်းပန်နေစရာမလိုပါဘူးလို့သဘာဝဝန်ကျင်ကာကွယ်ထိန်းသိမ်းအဖွဲ့ EAP အကြီးအကဲ Scott Burica တောက်ကြံနေသမ္မတအင်ဖြူသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်သမ္မတအနေနဲ့ဥရုယားသည်ပြောင်းလဲမှုဆိုင်ရာနဲ့ပတ်သက်ပြီးပြောကြားချက်အများအပြားကိုကြားသိခဲ့ပြီးဖြစ်ပြီးအခုလိုနှုတ်ထွက်ဖို့အတွက်တမိုင်းဝင်ဆုံးဖြတ်ချက်မချခင်မှာတကယ်ကိုစင်စင်ဆာဆာနဲ့လှုပ်ဆောင်ခဲ့တာလို့လည်း Mr. Brut ကပြောပါတယ်သမ္မတ Trump အနေနဲ့သူ့ရဲ့မဲဆွယ်ပွဲတော်ကပြောခဲ့တယ်လို့ယားသည်လိုပြောင်းလဲမှုဟာလူသားတွေကြောင့်ဆိုတာကိုယုံကြည်မှုရှိမရှိမေးမြန်းချရမှာတော့သူကတုံ့ပြန်မှုမဖြေချပဲဒီသဘောတူညီချက်ဟာစီးပွားရေးဆိုင်ရာဆိုးကျိုးတွေကိုပေးတဲ့အကြောင်းသာပြောကြားခဲ့ပါတယ်သမ္မတ Trump ကဒီပြဿနာအတွက်ဆက်ပြီးလေ့လာနေမှာဖြစ်ကြောင်းနဲ့သူဟာပါရီသဘောတူညီချက်ပြန်ပြီးဝင်မလားအမေရိကန်ကိုပထမဦးစားပေးတဲ့နောက်သဘောတူညီချက်အစ်စ်ကိုချဖို့အတွက်ဆွံ့ရွှမှုတွေလုပ်မလားဆိုတာကိုစဉ်းစားနေပါတယ်လို့လည်းပြောပါတယ်မစ္စတာပရစ်ကကဘာကြီးပူနွေးလာရာဟာတကယ်ဖြစ်ပေါ်နေတာဖြစ်ကြောင်းနဲ့ဒီအတွက်လူသားတွေရဲ့လှုပ်ဆောင်မှုကအတိုင်းအတာတစ်ခုပါနေတာဖြစ်ပြီးလူသားတွေကြောင့်ဘယ်လောက်ထိခိုက်တယ်ဆိုတာကိုတော့အတိအကျတိုင်းတန်နိုင်မှုကိစ္စဟာစိန်ခေါ်မှုကြီးကျယ်တဲ့စိန်ခေါ်မှုတရက်လို့ပြောကြားခဲ့ပါတယ်
ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြတ်ရေးပါရီသဘောတူညီချက်အတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံတို့ကထပ်ပြီးတော့ကတိပြုလိုက်ကြပါရယ်။တန်ရှင်းလောင်စာထုတ်လုပ်ရင်းနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးဟာ EU နဲ့တရုတ်အပြန်အလှန်ဆက်ဆံရေးရဲ့အဓိကမန်နိုင်ကြီးဖြစ်တယ်လို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်။ EU တရုတ်စီးပွားရေးထိပ်သီးစည်းဝေးပွဲအတွက်တရုတ်ဝန်ကြီးချုပ်လီကေချောင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာရောက်နေစဉ်မှာကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါရယ်။American papa mapa ba ya thi uru pyaung le mu tai phyet ye ko set pi lut twa me lo u yoba council ogatha donald tusk ka pyu cha ka ba de naw myo set tu ye anagat ne gaba ji ye ta win yu ye ma si lou nyin nyu mu shi de so ra ko pya ta lai pi lo mr tusk ka pyo ba de tiyou win ji chou li ka ro tiyou ne u yoba set san ye po pi ti ngain la se bo a ye ji de lo so ka ba de နိုင်ငံတကာအခင်းအကျင်းတွေပြောင်းလဲခဲ့ပြီးမရေရာမတည်ငြိမ်မှုတွေတိုးလာဖို့ပဲရှိတာမို့ရှိနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အားထုတ်မှုတွေလိုအပ်လာတယ်လို့တရုတ်ဝန်ကြီးချုပ်ကပြောခဲ့ပါတယ်။ပါရီသဘောတူညီမှုကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးနောက်တည့်ရက်တောက်ချာနေ့ကျင်းပခဲ့တဲ့ EU တရုတ်ထိပ်သီးစည်းဝေးပွဲမှာရာသီဥတုပြောင်းလဲမှုပြဿနာအပြင်ကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးရွှေပြောင်းအခြေချသူများအရေးမြောက်ကိုရီးယားအရေးအပြင်အာဖရိကတိုက်လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
။အရှိန်နဲ့နောက်ကြားဆက်ဆံရေးတင်မာခဲ့တဲ့နှစ်ပေါင်း90နီးပါးကြာဆေးခေတ်ကာလအဆုံးသတ်ခဲ့တဲ့1990ခုနှစ်နောက်ပိုင်းရုရှားအမေရိကန်ဆက်ဆံရေးဟာအနိုင်ဆုံးဖြစ်နေတာမို့ နိုင်ငံဆက်ဆံရေးတိုးတက်လာအောင်အမေရိကန်လုပ်ငန်းရှင်တွေကအကူအညီပေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်တန်နေမှာတိုက်တွန်းလိုက်ပါတယ်။စိန့်ပီတာစဘတ်မှာကျင်းပတဲ့စီးပွားရေးဖိုရမ်ဆွေးနွေးပွဲအတွင်းအမေရိကန်လုပ်ငန်းရှင်တွေကိုရုရှားသမ္မတကတိုက်တွန်းလိုက်တာဖြစ်ပြီးနိုင်ငံဆက်ဆံရေးပုံမှန်ပြန်ပြီးဖြစ်လာအောင်အကူအညီပေးဖို့ပါပန်ကြားခဲ့တာပါ။သူ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်ဆံမှုဆက်လုပ်မှာဖြစ်ပြီးဆက်ဆံရေးကောင်းတာဟာနိုင်ငံစလုံးရဲ့အကျိုးစီးပွားပါလို့သမ္မတပူတင်ကပြောပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝင်နှောက်ယှက်ပုံရတယ်ဆိုတဲ့ကိစ္စအပြင်ယူကရိန်းနဲ့ဆီးရီးယားအရေးတွေနဲ့ပတ်သက်ပြီးနိုင်ငံဆက်ဆံရေးတင်းမာလာတာပါ။ရုရှားဟာယူကရိန်းကိစ္စမှာပါဝင်ပတ်သက်နေတာနဲ့ခရိုင်းမီးယားကိုချူချော်သိမ်းပိုက်တာအတွက်အမေရိကန်နဲ့ဥရောပသမ္မတကတို့ကရုရှားပေါ်အရေးယူတန်းခတ်မှုတွေဆက်ထားပါတယ်။ဥရောပရာသီဆိုင်ရာပါရီသဘောတူညီချက်ကလည်းနှုတ်ထွက်ဖို့သမ္မတထရမ့်ဆုံးဖြတ်ချက်အတွက်ကမ္ဘာတဝန်းစိုးရိမ်ပူပန်နေတာတွေကိုသမ္မတထရမ့်ကသမ္မတပူတင်ကဖြေသိမ့်ပေးဖို့အတွက်ကြိုးစားခဲ့ပြီးဒီပြဿနာနဲ့ပတ်သက်ပြီးသမ္မတထရမ့်နဲ့ညှိနှိုင်းပူးပေါင်းဖို့ကမ္ဘာခေါင်းဆောင်တွေကိုပါပန်ကြားခဲ့တာဖြစ်ပါတယ်။
အိုင်လန်နိုင်ငံအာနာယဖီနဂီလ်ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့အိန္ဒိယနယ်ပွားလိန်နူဆုံမဲ့သူကိုရွေးချယ်လိုက်ကြပါတယ်။တောက်ချာနေကလုပ်တဲ့ပါတီခေါင်းဆောင်ရွေးကောက်ပွဲမှာအိန္ဒိယကနေလာရောက်အခြေချသူတယောက်ရဲ့သားဖြစ်ပြီးတော့လိန်နူဆုံမဲ့သူဖြစ်တယ်လို့လူသိရှင်ကြားအသိပေးထားသူလီယိုဗာရက်ကအနိုင်ရရှိခဲ့တာပါ။သူဟာအသက်38နှစ်သာရှိသေးတဲ့အတွက်အိုင်လန်နိုင်ငံရဲ့အသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်လာမှာဖြစ်ပါတယ်။ရွေးကောက်ပွဲမှာထောက်ခံမဲ့60ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါ။အနာယူတော့မယ်လို့ပြီးခဲ့တဲ့လကကြေညာထားတဲ့လက်ရှိပါတီခေါင်းဆောင်ဝင်ကြီးချုပ်အန်ဒရာကန်နီနီယာမှာလီယိုဗာရာကာကအစားထိုးတာဝန်ယူတဲ့အတွက်သူဟာအလိုအလျောက်အိုင်ယာလန်နိုင်ငံရဲ့ဝင်ကြီးချုပ်နေရာကိုရသွားပါတယ်။ဒါပေမဲ့ပါတီရဲ့ရွေးချယ်မှုကိုလွှတ်တော်ကအပြည့်အဝထောက်ခံဖို့လိုသေးတာမို့ဂျူလ23ရက်နေ့မှာပြန်ဆမဲ့လွှတ်တော်ကြရဲ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။သူ့လိုအိန္ဒိယနယ်ပွားလိန်တူဆုံမဲ့သူတယောက်ကိုဖီနဂီလ်ပါတီခေါင်းဆောင်အဖြစ်နဲ့ရွေးချယ်လိုက်တာကိုကြီးချင်းအဖြစ်အိုင်လန်သမ္မတနိုင်ငံမှာချိုတင်ဆုံးဖြတ်အမြင်တွေမရှိဘူးဆိုတာပြသနေတယ်လို့မစ္စတာဗာရာကာကဒီဒပ်လင်မြို့မှာပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံကနေမိုင်9000အကွာအိုင်လန်နိုင်ငံမှာလာရောက်အခြေချတဲ့သူ့ရဲ့ဖခင်အနေနဲ့လဲသူ့ရဲ့သားဟာခေါင်းဆောင်ဖြစ်လာလိမ့်မယ်လို့အိမ်မက်မက်ခဲ့မယ်လို့မထင်ကြောင်းနဲ့အခုတော့ဘသူဘဝဆိုတာထက်လောက်ရက်ကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ရွေးချယ်ခဲ့ကြပြီလို့သူ့ရဲ့အောင်နိုင်မှုကိုအားပေးကြတဲ့လူလူကြီးကိုလီယိုဗာရာကာကပြောကြားခဲ့ပါတယ်ဝင်ကြီးချုပ်တစ်ဖြစ်လာတော့မဲ့မစ္စတာဗာရာကာအနေနဲ့စီးပွားရေးပြန်လည်ကောင်းမွန်ရေးနဲ့ EU ကနေပြီးတော့အိန္ဒိယချင်းဗြိတိန်နှုတ်ထွက်မဲ့ကြက်ရိုက်ခတ်မှုတွေလို့ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရမှာဖြစ်ပါရဲ့ရှင
် VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်82နှစ်မြောက်တက်မတော်နေ့ကိုဂုဏ်ပြုတဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တဲ့ The Voice သတင်းစာအေဒီတာချုပ်ကိုကျော်မင်းဆွေနဲ့တယောစာရေးသားသူဗြိတိရှ်ကိုကိုမောင်တို့ကိုဗဟန်းမြုံနဲ့ရဲစခန်းကတောက်ကြံနေမှာဖမ်းဆီးခဲ့ပါတယ်။အခုလိုသတင်းမီဒီယာတွေနဲ့သတင်းသမားတွေကိုတရားစွဲဆိုလိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကိုထိခိုက်တယ်လို့မြန်မာသတင်း Journalist ခွန်ရက်ကနေဝေဖန်ပါတယ်။ဒါအပြင် NLD အစိုးရအနေနဲ့လည်းလက်ရှိရှိနေတဲ့ဆက်သွယ်ဥပဒေပုံမှာ66ဂါကြီးကိုအမြန်ဆုံးပြန်ဆင်ပေးတင်တယ်လို့လည်းထောက်ပြပါတယ်။ပြီးခဲ့တဲ့မတ်လ26ရက်နေ့စွဲနဲ့ထုတ်ဝေတဲ့ The Voice သတင်းစာမှာတမတော်ကရိုက်ကူးတဲ့ပြည်တော်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဖြေရှင်းပေးဖို့အတွက်တမတော်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုဧပြီလ25ရက်နေ့ကတိုင်ကြားထားခဲ့တာဖြစ်ပြီးမေလ18ရက်နေ့ကတော့ပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့တာပါအခုလိုအမှုဖွင့်ဖမ်းဆီးလိုက်တာဟာတရင်သမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစာရင်းစာညွှန်းတွေကိုဖောက်ဖျက်ရရောက်တယ်လို့ပြင်သစ်အခြေဆိုင် RSF ကနေစည်းမချတရင်တောင်များတင်ကပြောကြားခဲ့တယ်လို့တရားစာရေးသားမှုဟာယာစွမှုမမြောက်ပါဘူးလို့တရင်သမားတွေနဲ့ဥပဒေကျွမ်းကျင်သူတွေကပြောပါတယ်ဒီကြောင့်ပြည်စုံတွေကိုတရင်တွေပြီးမှဆက်လက်နားဆင်နိုင်ပါတယ်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကဟိုတယ်တွေနဲ့ဖျော်ဖြေအဆောက်အဦတွေရှိတဲ့ Resort World မနီလာတွေကကက်ဆီနိုလောင်းကစားခန်းမကြီးအပေါ်တိုက်ခိုက်ခံရမှုဟာမအောင်မြင်တဲ့ဓမြမှုဖြစ်တယ်လို့ဖိလစ်ပိုင်အစိုးရကပြောနေပေမဲ့ IS စစ်သွေးကြောအဖွဲ့ကတော့သူတို့လက်ချက်ဖြစ်တယ်လို့အခိုင်အမာပြောနေပါတယ်။တောက်ချာနေအစိုးပိုင်းကဖြစ်ခဲ့တဲ့ပြစ်ခတ်မှုဟာ IS အကြမ်းဖက်သမားတွေနဲ့ဆက်ဆက်မှုမရှိဘူးလို့တာဝန်ရှိသူတွေကအကြိမ်ကြိမ်ပြောခဲ့ပါတယ်။တနက်သမားဟာလောင်းကစားခန်းမထဲမှာမီးရှို့ပြစ်ခတ်ခဲ့တာပါ။မီးခိုးငွေတွေကြောင့်သေဆုံးသူ36ယောက်ထက်မနည်းရှိခဲ့ပါတယ်။ ဒီတိုက်ခိုက်မှုကိုသူတို့ရဲ့စစ်တီတော်တယောက်ကလုပ်တာလို့ IS တို့ကနှစ်ကြိမ်အောင်ပြောခဲ့တာပါ။ဒါပေမဲ့ဖိလစ်ပိုင်တာဝန်ရှိသူတွေဘက်ကတော့စိတ်အနှောက်အယှက်ဖြစ်နေပုံရသူတယောက်ရဲ့ယာစွေးမှုမြောက်တဲ့လုပ်ရတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။တနက်သမားဟာဧည့်သည်တွေကိုချိန်ရွယ်ပြစ်ခတ်ခဲ့တာမဟုတ်ဘူးလို့လည်းရဲကပြောပါတယ်။ပြစ်ခတ်ခဲ့ပြီးတဲ့နောက်သူ့ကိုယ်သူမီးရှို့အဆုံးစီရင်ခဲ့တယ်လို့ရဲကဆိုပါတယ်။အဲ့ဒီသူဘယ်သူဘဝဖြစ်တယ်ဘယ်နိုင်ငံကဖြစ်တယ်ဆိုတာအခုချိန်ထိမသိရသေးပါဘူး။ IS တို့ကသူတို့ရဲ့လှုပ်ရှားမှုအရှိန်မပြတ်ဘူးဆိုတာကိုပြသဖို့အတွက်တကယ်တမ်းတိုက်ခိုက်မှုတွေမှာမပတ်သက်ရင်တော့မှသူတို့ရဲ့လက်ချက်လို့ပြောတတ်တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကလည်းအရင်ကပြောခဲ့မှုပါတယ်။
နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံတည်ငြိမ်မှုရှိစေဖို့အတွက်တာဝန်ယူရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အလှည့်ကျအဖွဲ့ဝင်တွေဖြစ်တဲ့နိုင်ငံ6နိုင်ငံကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတောက်ကြနေမှာရွေးချယ်ခဲ့ပါတယ်။2018ခုနှစ် January လတရက်နေ့မှာစတင်ပြီးအလှည့်ကျတာဝန်ယူရမယ့်နိုင်ငံတွေထဲမှာ Ivory Coast, Guinea, Kuwait, Poland နဲ့ Peru နိုင်ငံတွေကတော့နှစ်နှစ်သက်တမ်းတာဝန်ထမ်းဆောင်ကြမှာဖြစ်ပြီး Netherlands ကတစ်နှစ်နဲ့ Italy ကအထူးစီစဉ်နဲ့ပါဝင်ဆောင်ရွက်ရမှာဖြစ်ပါတယ်။ဒေသရင်းအဖွဲ့ဝင်တွေနဲ့ဘယ်နိုင်ငံကိုရွေးချယ်မယ်ဆိုတာကိုသူတို့အချင်းချင်းကြားဆုံးဖြတ်ပြတာမို့ကုလသမဂ္ဂအထွေထွေညီလာခံမှာမဲပေးပြီးဆုံးဖြတ်ခဲ့ရမှာနှောင့်နှေးမှုတိတ်မရှိသလိုအပြိုင်ဆိုင်လည်းမရှိခဲ့ပါဘူး၃ပုံ၂ပုံမဲအများစုနဲ့ဆုံးဖြတ်နိုင်ခဲ့ကြတာဖြစ်ပါတယ်ဒီနှစ်ရွေးချယ်မှုအတွက်ထူးခြားမှုကအထူးကြားပြတ်ရွေးကောက်ပွဲမှာလုံခြုံရေးကောင်စီထဲမှာအီတလီနေရာကို Netherlands အစားထိုးဝင်လာတာပဲဖြစ်ပါတယ်ကမ္ဘာတလောရင်ဆိုင်နေရတဲ့အရေးကြီးတဲ့ပြဿနာတွေကိုဆုံးဖြတ်ဖြေရှင်းဖို့အများနဲ့လက်တွဲပြီးလှုပ်ဆောင်သွားမယ်လို့ပိုလန်နိုင်ငံခြားရေးဝန်ကြီးကသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အင်းကြီးချင်းပြဿနာတွေဖြစ်တဲ့ရုရှားနဲ့ယူကရိန်းကြားကပြဿနာတွေကိုတော့ဘယ်တော့မှမေ့ထားမှာမဟုတ်သလိုအရှေ့လယ်ပိုင်းအာဖရိကနဲ့တခြားတိုက်တွေကပြဿနာတွေကိုဖြေရှင်းတဲ့နေရာမှာတော့ပိုလန်ကဘယ်တော့မှတုံ့ဆိုင်နေမှာမဟုတ်ဘူးလို့လည်းပြောကြားခဲ့ပါတယ်။
အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကသဘောတူထားတဲ့စာချုပ်အတိုင်းလိုက်နာပြီးအီရန်နိုင်ငံကနျူကလ িয়ার အစီအစဉ်တွေကိုဆောင်ရွက်နေတယ်လို့နိုင်ငံကအမှုမြူစွမ်းရင်အေဂျင်စီ IAEA ကတောက်ချာနေကပြောကြားလိုက်ပါတယ်။အီရန်နိုင်ငံဘက်ကနျူကလ িয়ার ဆောင်ရွက်မှုတွေကိုတိတိတတ်တာရှော့ချခဲ့တယ်လို့တန်းစင်ယူရေနီယံတွေကိုလည်းသဘောတူထားတဲ့ပမာဏထက်နည်းပြီးတော့တိုးလောင်ထားတယ်လို့ IAEA ကတောက်ချာနေကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လက်နက်လုံးနိုင်တဲ့အဆင့်အထိရောက်အောင်လို့ယူရေနီယံတန်းစင်မှုတွေကိုလည်းမလုပ်သလိုအရက်တပောင်းဖို့တိဆောက်ရေးကိုလည်းဆက်မလုပ်ဘူးလို့သုံးသက်အစီရင်ခံစာကပြောပါတယ်။လက်နက်အဆင့်ပလူတိုနီယံထုတ်လုပ်နိုင်ဖို့အရက်တပောင်းဖို့ကိုအရင်ကရည်ရွယ်ခဲ့တာလို့ကြမ်းကျင်သူတွေကသုံးသက်ခဲ့ကြတာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့တင်းမာမှုတွေရှိခဲ့ပြီးတဲ့နောက်2015ခုနှစ်မှာတော့အနောက်နိုင်ငံတွေနဲ့နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ချုပ်ဆိုဖို့အီရန်ကသဘောတူခဲ့တာဖြစ်ပါတယ်ရှင
်။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဆုမြတ်မွန်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါဓာတ်ရိုက် live ထုတ်လွှင့်ပေးနေတာမို့အခုပဲနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြသွားပါမယ်။နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံ Federal Snit အပါအဝင်ဒေသတွင်းညဉ့်ညံ့ရေးလုံခြုံရေးနဲ့လူအခွင့်အရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းကနေဒါဝန်ကြီးချုပ် Justin ရဲ့ဒီမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူဒေါအောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေကြောင်းကနေဒါမြန်မာပါလီမန်ချုပ်ကြီးအဖွဲ့ကြီးကလည်းပြောကြားလိုက်ပါတယ်။မန်အင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ။
ကနေဒါနိုင်ငံကိုဂျွန်လ5ရက်နေ့ကနေ9ရက်နေ့အထိလာရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ချစ်ကြည်ရေးခီးစဉ်နဲ့ပတ်သက်လို့မနေ့ကကနေဒါဝန်ကြီးချုပ် Justin Trudeau ထုတ်ပြန်ကြေညာရမှာမြန်မာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးမြင့်တင်ရမှာကနေဒါနိုင်ငံရဲ့အခမ်းကဏ္ဍဟာအခိုင်အမာရှိနေတယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့နောက်ထပ်ပြုပြင်ပြောင်းလဲရေးမှာအထူးသဖြင့်တိုင်းရင်းသားလူမျိုးစုတွေဘာသာကြားလူနည်းစုတွေအမျိုးသမီးနဲ့လူငယ်တွေကိုကနေဒါနိုင်ငံကပံ့ပိုးကူညီပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။သူအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဂျွန်လ9ရက်နေ့တွေ့ဆုံရမှာလဲမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ဖက်ဒရယ်စနစ်အပြင်ဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆွေးနွေးသွားမှာဖြစ်တယ်လို့လဲဆိုပါတယ်။တစ်ဖက်မှာတော့ကနေဒါနိုင်ငံအနေနဲ့မြန်မာအပေါ်လက်နက်ရောင်းဝယ်ရေးအပါအဝင်စစ်ဗိုလ်ချုပ်ဟောင်းတွေနဲ့သူတို့နဲ့နှိစက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေကိုပိတ်မှတ်ထားပိတ်ဆို့ထားဆဲဖြစ်ပါတယ်။အခုလိုကနေဒါအစိုးရကချမှတ်ထားဆဲဖြစ်တဲ့မြန်မာအပေါ်ပိတ်ဆို့အရေးယူမှုတချို့နဲ့ပတ်သက်လို့ဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါပါလီမန်မှာ မြန်မာအရေးတိုးမြင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ CMPFG လို့ခေါ်တဲ့ကနေဒါမြန်မာပါလီမန်ချစ်ချီရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါပါလီမန်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် David Dalimpel ကပြောပါတယ
် The Canadian Myanmar Parliamentary Friendship Group does not engage directly in government foreign policy.
သူပြောသွားတာကကနေဒါမြန်မာပါလီမန်ချစ်ချီရေးအဖွဲ့အနေနဲ့ကနေဒါအစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါနဲ့မြန်မာလွှတ်တော်နှစ်ခုစလုံးအပြန်အလှန်အကျိုးစီးပွားကိစ္စဖြစ်တဲ့ဒီမိုကရေစီရေးကိုမြင့်တင်ရမှာပြည်သူကိုစားပြုလွှတ်တော်အမတ်တွေပုံမပါဝင်လာစေရေးကနေဒါလွှတ်တော်မှာမြန်မာအရေးဆွေးနွေးပွဲတွေကိုဖြစ်မြောက်အောင်သူတို့အဖွဲ့အနေနဲ့စီစဉ်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ပြောသွားတာပါဒါ့အပြင်ဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပိုးပြီးခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေကြောင်း David Dalimpel ကအခုလိုဆက်ပြောပါတယ
် Well I know that there is a strong and vibrant Canadian Burmese community in Canada
သူပြောသွားတာကကနေဒါနိုင်ငံမှာပြင်းထန်တက်ကြွတဲ့ကနေဒါမြန်မာလူမှုအဖွဲ့အစည်းတွေရှိနေတယ်ဆိုတာသိနေကြောင်းဒါ့အပြင်ကနေဒါနိုင်ငံတဝန်းမှာရှိတဲ့မြန်မာတိုင်းရင်းသားတွေကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်နဲ့ပတ်သက်လို့အယံကိုစိတ်လှုပ်ရှားနေကြကြောင်းနဲ့ကနေဒါမြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှန်ခိုင်မာစေဖို့သူတို့ဟာစိတ်အားထက်သန်နေကြတယ်လို့ပြောသွားတာဖြစ်ပါတယ်။မနေ့ကထုတ်ပြန်တဲ့ကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌရဲ့ကြေညာချက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဇွန်လ9ရက်နေ့ရှီယန်နီမှာCMPFG အနေနဲ့တွေ့ဆုံဖို့ရှိကြောင်းနဲ့ညစာစားပွဲနဲ့လည်းတက်ခင်းအက်ခံမဲ့အစီအစဉ်ရှိကြောင်းဖော်ပြထားပါတယ်။9ရက်ကြာခီးစဉ်တွင်ဒေါက်ဆန်းစုကြည်ဟာကနေဒါဘီရင်ကန်ချုပ်ဒေးဗစ်ဂျွန်ဆန်နဲ့တွေ့ဆုံဖို့ရှိကြောင်းကနေဒါဝန်ကြီးချုပ်ထရူဒိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျွန်လ9ရက်နေ့မှာတော့ကနေဒါရောက်မြန်မာမိသားစုတွေနဲ့တိုရန်တိုမြို့မှာဒေါက်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်။ကနေဒါခီးစဉ်အပြီးမှာတော့ဆွီဒင်နိုင်ငံကိုဒေါက်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်။
မင်းညနေတင်ပြခဲ့တာပါခင်ဗျာအခုတော့သတင်းသမားတွေနဲ့ဆိုင်တဲ့စူးစီးတင်ပြချက်ကိုနားဆင်ရပါမယ်မြမတမတော်ကိုတေယောစာဆောင်းပါးရေးသားမှုအတွက် The Voice Editor ချုပ်ဦးကျော်မင်းစွေနဲ့ဗီတိရှာကိုကိုမောင်တို့ကိုပုံမှန်66ကြောက်ဂါကြီးနဲ့အမှုဖွင့်ဖမ်းဆီးလိုက်တာဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစံချိန်စံညွှန်းတွေကိုဖောက်ပြရာရောက်တယ်လို့ပြင်သစ်အခြေစိုက် RSF ကနေစည်းမချသတင်းနောက်များအသင်းကပြောပါတယ်တေယောစာရေးသားမှုဟာရာဇဝတ်မှုမမြောက်ဘူးလို့သတင်းသမားတွေနဲ့ဥပဒေကြွန့်ကျင်သူတွေကထောက်ပြပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါ။တမတော်ကရိုက်ကူးထုတ်လုပ်တဲ့ပြည်ထောင်စုသစ္စာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုသစ္စာဆိုပြီး The Voice Journal မှာတေယောစာရေးသားမှုအတွက် The Voice Weekly Journal နဲ့သတင်းစာ Editor ချုပ်ဦးကျော်မင်းစွေနဲ့ဗီတိရကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ကြောက်ဂါကြီးနဲ့အမှုဖွင့်ကဗဟန်းမြို့နယ်ရဲစခန်းကဇွန်လ2ရက်တောက်ကြနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်။အစိုးရစစ်တပ်ကဒီသတင်းသမားနှစ်ဦးပေါ်အခုလိုအရေးယူဖမ်းဆီးတာဟာနိုင်ငံတကာစံချိန်စံညွှန်းမှုဖောက်ပြရာရောက်တယ်လို့ပြည်သူ့နိုင်ငံပဲရစ်မြို့အခြေစိုက်နယ်စည်းမချသတင်းတောက်များအသင်း RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဘင်ဂျမင်အစ်မေးကဝေဖန်လိုက်ပါတယ်။
It is really against all international standards. Only exercise their.
ဒင်းသမန်းတို့ဖန်စီရဲလွတ်ရဟာနိုင်ငံတကာလှုပ်ထုံးလုံးနီးစံရီးစံညွန့်နေနဲ့ဆန့်ကျင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားခွင့်နဲ့လွတ်လပ်စွာသတင်းရယူခွင့်ဆိုတဲ့အချက်တွေကိုဆန့်ကျင်နေတယ်လို့ဖြစ်ပါတယ်။အစိုးရစစ်တပ်ရဲ့လှုပ်ဆောင်ချက်ဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတာကိုအလေးမထားဘူးဆိုတာပြသရလဲရောင်းနေပ
ါ။ဒါအပြင်ကြည်တော်စုတစ္ဆာဆိုပြီးတယောစာရေးသားတာဟာရာဇဝတ်မှုမမြောက်ဘူးလို့ဘင်ဂျမင်အစ်မေးကထောက်ပြပါတယ
် Express their opinion their right to inform such a right to mock that is also a fundamental right
ဒီရာဇဝတ်တွေဟာရာဇဝတ်မှုမမြောက်ပါဘူးဒါဟာသူတို့ရဲ့ထင်မြင်ယူဆချက်ကိုရေးသားကြတာဖြစ်တယ်လို့ဆောင်းပါးရှင်တွေသတင်းသမားတွေအနေနဲ့သူတို့အမြင်ကိုလွတ်လပ်စွာရေးသားခွင့်လှောင်ပြောင်ခွင့်လည်းရှိကြပါတယ်ဒါသူတို့အခွင့်အရေးဖြစ်ပါတယ်ဟာသလို့ရေးသားတာကိုတင်မမှုနဲ့စွဲရင်တောင်အစီပြမှုမြောက်ကြောင်စစ်တပ်ဘက်ကစစ်စီပြဖို့ခက်ပါလိမ့်မယ်။ရာဇဝမှုမြောက်တဲ့ဇီးဖြစ်မှုကတော့လုံးဝမဟုတ်ပါဘူး။အခုကိစ္စမှာစစ်တပ်ကတရားစွဲဖမ်းဆီးတာဟာသတင်းသမားတွေလှုပ်ဆောင်ခဲ့မှုနဲ့အရေးယူခံရတာမမျှမတဖြစ်နေပါတယ
်။တကယ်တော့တယောစာရေးသားမှုဟာဘယ်လို့မှအရေးမယူတဲ့ကိစ္စဖြစ်တယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူ့အခွင့်အရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။ဆက်ဆက်ကြောက်ကညီနဲ့ဆွဆူရအောင်ဒီမှုမြောက်နေလားဆိုတော့ကဒီတေရောစာတွေရေးတယ်ဆိုတာတော့ဗျာဥရိယဘလို့မှအရေးမယူတဲ့ကိစ္စရမျိုးပေါ့နော် ီတယောဇာရဲ့သဘောတော်ဟောနားလေတယ်ဆိုလို့ရှိရင်တော့ဒီကိစ္စကဘာမှပြဿနာမရှိဘူးအခုကတယောဇာရဲ့သဘောတော်ဟောကိုနားမလည်ရရင်တယောဇာပါအချက်လက်တွေအချိန်ဆိုင်သွားဖြစ်နေတဲ့အခါဖြစ်တော့တမတော်ဟာဒီကိစ္စပုံမှာအစာမကြည့်ဝင်တဲ့အခုလိုဆွဲဆိုတယ်လို့ပဲကျွန်တော်ကမြင်ပါတယ်
သတင်းသမားနှစ်ဦးပေါ်အခုလိုအရေးယူလိုက်တဲ့အပေါ်နယ်စည်းမခြားသတင်းတော့များအသင်း RSF ကပြင်းထန်စွာကန့်ကွက်ရှုတ်ချတယ်လို့ပြောဆိုလိုက်ပြီးဒီသတင်းသမားနှစ်ဦးကိုလှုပ်ပေးဖို့ RSF ကတောင်းဆိုကြောင်းဘန်ဂျမင်အစ္စမေးကပြောပါတယ
် So we are calling for an immediate release of the two journalists abandon of all charges and an emergency this is
ဖန်တာရဲ့သတင်းသမားနှစ်ယောက်ကိုချက်ချင်းချွင်းချက်မရှိလှုပ်ပေးဖို့တောင်းဆိုပါရယ်သူတို့ဘော်ဆွဲထားတဲ့အမှုတွေကိုလည်းပြန်လဲရုပ်သိမ်းပေးဖို့ကျွန်တော်တို့တောင်းဆိုပါရယ်ဒါအပြင်နိုင်ငံတကာစံနှုန်းနဲ့မကိုက်ညီတဲ့ဆက်သွယ်ရေးပုံမှန်66ဂါကိုလည်းအများဆုံးရုပ်သိမ်းပေးဖို့ NLD အစိုးရကိုတောင်းဆိုလိုက်ပါရယ
်ပြည်ထောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုတစ္ဆာဆိုပြီးတရားစာရေးသားမှုအတွက်တက်မတော်က The Voice Journal နဲ့သတင်းစာကိုပုံမှန်66ဂါကြီးနဲ့အရေးယူနိုင်ဖို့မေလ19ရက်နေ့ကလေးကတတိပေးကြတာဖြစ်ပြီး The Voice Back ကလည်းပြန်လည်တောင်းပန်စာတရားဝင်ဖော်ပြခဲ့ပါတယ်ခင်ဗျာ
ညီမတွေကလူခုရေချိုးဖောက်မှုဆွတ်ဆွဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးပမ်းမှုတွေခက်စိတ်စိတ်တွေ့လာနေရပါတယ်ဒါပေမဲ့လည်းအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်တရားအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်အများယုံကြည်ကိုးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲအမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမြလူဓာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-332-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
ဒီကနေ့စနေနေ့VOA တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြမှာပဲ။ပါရီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကြေညာခဲ့ပြီးနောက်ကမ္ဘာရာသီဥတုပြောင်းလဲနေတဲ့တက်သည့်အထောက်အထားတွေကိုရှင်းရှင်းလင်းလင်းမြင်တွေ့နေရတယ်လို့ထိပ်တန်းသိပ္ပံပညာရှင်အဖွဲ့ကပြောကြပါတယ်။သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်လို့လူ့ညဉ့်ညမ်းမှုရော့ရှော့ချရေးအပေါ်မှာဘလောက်တက်ရောက်မှုတွေရှိလာမလဲဆိုတာလောလောဆယ်မသိနိုင်သေးပေမဲ့နောက်ထပ်ပြောင်းလဲဖောက်ပြန်မှုတွေမဖြစ်အောင်ကဘာကြီးပူနွေးလာမှုတားဆီးရေးဆောင်ရွက်မှုတွေကိုအရေးပေါ်လုပ်ဖို့တိုက်တွန်းနေကြပါတယ်။အပြည့်စုံကိုဆွစ်ဇာလန်ဂျနီဗာမြို့ကနေလီဇာရှရိုင်းပေးပို့ထားတဲ့သတင်းကိုမတ်ဆုမြတ်မွန်ကပြောပြမှာပါ
။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုဟာလူသားတွေရဲ့ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်ဆိုတဲ့သိပ္ပံနည်းကြားအထောက်အထားတွေကိုရှင်းရှင်းလင်းလင်းမြင်တွေ့နေရတယ်လို့ကမ္ဘာရာသီဥတုဆိုင်ရာဘက်မလိုက်အဖွဲ့ကြီးကပြောကြားခဲ့ပါတယ်။ဖန်လုံအိမ်တန်းငွေတွေကြောင့်ကမ္ဘာကြီးပူနွေးလာတာကရာသီဥတုကိုပြောင်းလဲစေတဲ့အဓိကအကြောင်းဖြစ်တယ်လို့အစိုးရတွေကြားချိတ်ဆက်ပြီးတော့ရာသီဥတုပြောင်းလဲမှုကိုသိပ္ပံနည်းကြားစောင့်ကြည့်သုံးသပ်နေတဲ့ IPCC သိပ္ပံပညာရှင်များအဖွဲ့ကတတိပေးပါတယ်။ဖန်လုံအိမ်တန်းငွေရှော့ချနိုင်ဖို့လက်ရှိပြတ်မှတ်ထားဆောင်ရွက်နေတဲ့အတိုင်းအတာကိုမလျှော့ဘူးဆိုရင်တော့အခုရာစုနှစ်ကုန်ပိုင်းမှာဖြစ်နေမယ်လို့ခန့်မှန်းထားတဲ့အပူချိန်ကြောင့်ပြင်းထန်ကျယ်ပြန့်ပြီးပြင်ဆင်လို့မရတဲ့တက်ရောက်မှုတွေဖြစ်လာနိုင်ခြေသိပ်ကိုများတယ်လို့ IPCC ကသတိပေးလိုက်တာပါရာသီဥတုပြောင်းလဲဖောက်ပြန်နိုင်တဲ့အန္တရာယ်တွေနည်းအောင်ဆိုရင်ဖန်လုံအိမ်တန်းငွေထုတ်လွှတ်မှုကိုထိထိရောက်ရောက်ရေရှည်ရှော့ချဖို့လိုတယ်လို့ IPCC ပြောခွင့်ရသူဂျော်နာသန်လင်းကပြောပါတယ်
The IPCC noted that climate change is a problem of the commons, requiring collective action at the global scale.
ရာသီဥတုပြောင်းလဲမှုဟာအလုံးအတွက်ဘုံပြဿနာတစ်ခုဖြစ်ပြီးတစ်ကမ္ဘာလုံးအတိုင်းအတာနဲ့စုပေါင်းဆောင်ရွက်မှုတွေလုပ်ဖို့လိုအပ်တယ်လို့ IPCC ကသုံးသပ်ထားပါတယ်။တူးတယောက်တည်းကကိုယ်အကျိုးအတွက်တူးရဲ့ရှေ့တိုးဆောင်ရွက်လို့လည်းတိတိတသားရောကြသွားနိုင်မှာမဟုတ်ပါဘူး။ပါရီသဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်သွားလို့အနာဂတ်လူမှုညဉ့်ဉန်းမှုတွေပေါ်ဘယ်လိုတက်ရောက်မှုတွေရှိလာမလဲဆိုတာကိုအခုအချိန်မှာတော့သေးသေးချာချာမသိနိုင်သေးပါဘူး
။ဖ ဖန်လုံအိဓာငွေလို့သတ်မှတ်တဲ့ညဉ့်ညမ်းလေတွေအထူးသဖြင့်ကာဗွန်ဒိုင်အောက်ဆိုက်ဓာငွေတွေကိုလေထုထဲကိုထုတ်လွှတ်နေသမျှကဘာကြီးဆက်ပြီးပူနွေးနေမှာဖြစ်တယ်လို့နောက်ထပ်သိပ္ပံပညာရှင်တယောက်ကလည်းထောက်ပြပါရယ်ကဘာမိုးလေဝသအဖွဲ့အစည်းကကဘာလေထုလေ့လာရေးနဲ့သဘာဝပတ်ဝန်းကျင်ဌာနအကြီးအကဲ Dion De Blanche ဖြစ်ပါရယ
် When a reduction in the emissions will not lead to a reduction in the concentrations of greenhouse gases in the atmosphere because there's a cumulative
ကဘာနိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကိုလျှော့ချတာတော့လေထုထဲမှာရှိနေတဲ့ဖန်လုံအိမ်ဓာတ်ငွေပမာဏကကျော့သွားမှာမဟုတ်ပါဘူးလက်ရှိရှိနေပြီးသားကဘာနိုင်အောက်ဆိုက်ဓာတ်ငွေတွေရဲ့တည်ရောက်မှုကလေထုထဲမှာနှစ်ပေါင်းရာနဲ့ချီပြီးရှိနေအောင်မှာဖြစ်ပါတယ်ဒါကြောင့်ဘလိုပဲဖြစ်ဖြစ်ကဘာကြီးရဲ့အပူချိန်ဆက်ပြီးတိုးနေအောင်မှာပါ
ပါရီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်တဲ့အတွက်အဆိုးဆုံးဖြစ်လာနိုင်တဲ့တစ်ချက်ကတော့ကမ္ဘာမှာဆက်မှုမထွန်းကားခင်အချိန်ကရှိခဲ့တဲ့အပူချိန်ထက်နောက်ထပ်ဒသမ3ဒီဂရီဆယ်စီယပ်ပိုတိုးလာနိုင်တယ်လို့သိပ္ပံပညာရှင် Dion De Blanche ကသုံးသပ်ပါတယ်ကမ္ဘာကြီးရဲ့ပြင်းမြအပူချိန်ကို2100ခုနှစ်မတိုင်ခင်မှာဆက်မှုမထွန်းကားခင်အချိန်ကရှိခဲ့တဲ့အပူချိန်ထက်ကို2ဒီဂရီဆယ်စီယပ်ထက်မပိုစေအောင်ထိန်းချုပ်မယ်လို့ပါရီသဘောတူညီချက်မှာကမ္ဘာနိုင်ငံတွေသဘောတူထားကြတာဖြစ်ပါတယ်ရှင်
။မန်စူမြန်မုံပြောပြခဲ့တာပါ။အခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတင်ဆက်ကြပါလေ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအမေရိကန်ကတိုက်ချင်းပစ်ဒုံးကျည်တစ်စင်းကိုဒုံးခွင်းဒုံးနဲ့ဝင်းဟင်မှာအောင်အောင်မြင်မြင်စမ်းသပ်ကြားဖြတ်ဖျက်ချနိုင်ခဲ့ပါလေ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေရဲ့ချိန်ချောက်မှုတိုးလာနေချိန်မှာအမေရိကန်ဘက်ကဒုံးခွင်ဒုံးစနစ်ကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တာဟာအားရစရာကောင်းတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဒါပေမဲ့သတိထားစရာတွေရှိနေသေးတယ်လို့ကြွမ်းကျင်သူတချို့ကထောက်ပြပါတယ်။ VOA သတင်းတော့ Baker Victor ရဲ့တွေးဆုံမေးမြန်းချက်တွေစူးစီးပြီးမတ်တင်ဂီထိုက်ကပြောပြမှာဖြစ်ပါတယ်။
အမေရိကန်တို့ဒီသတင်းပတ်အင်ကာနေကစမ်းသပ်အောင်မြင်ခဲ့တဲ့ပဲ့ဒိန်းတက်ဒုံးကျည်ကာကွယ်ရေးစနစ်ဟာဆိုရင်မြောက်ကိုရီးယားဒါမှမဟုတ်လေအီရန်တို့ကချင်းချောက်မှုတွေကနေကာကွယ်နိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ဒုံးကျည်ကာကွယ်ရေးအေဂျင်စီအကြီးအကဲဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျိမ်းဆိုင်ကမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်ပြီးခဲ့တဲ့အင်ကာနေကစမ်းသပ်မှုဟာအားရပွဲအောင်မြင်မှုဖြစ်ပြီးမြေပြင်အခြေဆိုင်ကာကွယ်ရေးစနစ်အတွေ့အရေးကြီးတဲ့အမှတ်ချက်ဖြစ်တယ်လို့လည်းဒုတိယရေတပ်ဗိုလ်ချုပ်ကြီးကပြောပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့စမ်းသပ်မှုဟာဆိုရင် Marshall Island က Reagan စမ်းသပ်ခွင့်ကနေတိုက်ချင်းပစ်ဒုံးကျည်တစ်စင်းပစ်လွတ်ခဲ့ပြီး California ပြည်နယ် Vandenberg လေတပ်အခြေဆိုင်စခန်းကနေဒုံးခွင်းဒုံးကိုပစ်လွတ်ခဲ့တာမှာဒုံးခွင်းဒုံးကနေတိုက်ခတ်ရေးရင်ကိုဆစ်လွတ်ပြီးပြစ်မှတ်ထားတဲ့ဒုံးကျည်ထိပ်ဖူးကိုဝင်းဟင်ထဲမှာဖျက်ဆီးလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအပေါ်ဒုံးကျည်ချင်းချောက်မှုတွေကိုဒီဒုံးခွင်းဒုံးနဲ့ကာကွယ်နိုင်မှာဖြစ်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးဆိုင်ရင်းကပြောပါတယ်။ဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားအခြေစိုက်ဒုံးကျည်ကာကွယ်ရေးဆိုင်ရာလှုပ်ရှားမှုမဟာမိတ်အဖွဲ့ကြီးရဲ့အကြီးအကဲရီကီအယ်လီဆန်ကတော့ပြီးခဲ့တဲ့အင်္ဂါနေ့အမေရိကန်ရဲ့ဒုံးခွင်းဒုံးစနစ်စမ်းသပ်မှုဟာထူးခြားမှုဖြစ်တယ်ဆိုပြီး VOA ကိုအခုလိုပြောပါတယ်။
This was an historic test, the first time we actually tested and intercepted an ICBM missile with
the same ဒုံးကျည်ကိုကြားဖြတ်ဖြက်စီးတာအခုကပထမဆုံးအကြိမ်စမ်းသပ်တာပါ။မြောက်ကိုရီးယားဘက်ကလက်ရှိရှိနေတဲ့မကြာခင်မှာဖြစ်လာနိုင်ရည်ရှိတဲ့ဒုံးကျည်တွေနဲ့အချိန်ခံနိုင်ရည်အကွာအဝေးတွေအတူတူပါပဲ။ဒီစမ်းသပ်မှုဟာအကြီးအကျယ်အောင်မြင်မှုကြီးပါ။မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ဒုံးကျည်ကိုအပြည့်အဝကာကွယ်ပေးနိုင်ပါတယ်။
တိုက်ချင်းပစ်ဒုံးကျည်တွေကိုဒုံးခွင်းဒုံးနှစ်ဆင်းနဲ့တပြိုင်တည်းပစ်ပြီးဖျက်ဆီးတဲ့စနစ်ကိုအမေရိကန်စစ်တပ်ကလာမယ့်နှစ်မှာစမ်းသပ်မယ်လို့လည်းပြောဆိုထားတာပါ။ဒါပေမဲ့အမေရိကန်လေတပ်ကထောက်လန့်ရေးအရာရှိဟောင်းလက်ရှိပြိပခာစီမံခန့်ခွဲရေးအကြံပေး Cedric Lighton ကတော့အခုလိုပြောပါတယ်။
This system has had a lot of problems. This is a system that is basically
ဒီစနစ်မှာပြဿနာတွေကတော့ရှိနေပါတယ်။55ရာခိုင်နှုန်းလောက်တက်ရောက်မှုရှိတယ်လို့ပြောရမှာပါ။အပြည့်အဝအကာအကွယ်ဖြစ်တာတော့မဟုတ်ပါဘူး။ဒီစနစ်ကလက်တွေ့တိုက်ခိုက်ရေးအတွက်ချထားတဲ့စနစ်လည်းမဟုတ်သေးပါဘူး
။အခုစမ်းသပ်တဲ့ ICBM တိုက်ချင်းပစ်ဒုံးကျည်ကတခြားတိုက်ချင်းပစ်ဒုံးကျည်ပစ်ခတ်နိုင်တဲ့နိုင်ငံတွေကဒုံးကျည်တွေထက်အရှိန်နှေးတယ်ဆိုတာကိုလည်း Cedric Lighton ကသတိပြုစရာမှတ်ချက်ပေးပါတယ်။နောက်အခုစမ်းသပ်ခဲ့ခြင်းကလည်းတကယ်စစ်ပွဲကာလစမ်းသပ်မှုမဟုတ်သေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့အခုအချိန်မှာဒုံးခွင်းတုံး44စင်းတဲ့က8စင်းတို့ကိုချထားပြီးဖြစ်တဲ့အကြောင်းရစ်ကီအယ်လီဆန်ကပြောပါတယ်။ဒီနှစ်ကုန်ပိုင်းမှာတော့အလက်စကာမှာဒုံးခွင်းတုံးအစင်း40ချထားမှာဖြစ်ပြီးကယ်လီဖိုးနီးယားပြည်နယ်ဘန်ဒန်ဘတ်ကအခြေစိုက်စခန်းမှာဒုံးခွင်းတုံး4စင်းချထားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။လာနေနေခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 32 40 48 50တို့ကနေမနက်9နာရီအထိတောက်လျှောက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တဲ့ပြင်အမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျောင်းမီးသွေးစက်ရုံတွေစောင့်မယ်ဆိုလို့ရှိရင်လေးထုထဲမှာအမှုံအမွှားတွေမကတဲ့ဓာတ်ငွေတွေမရောက်သွားအောင်အမှန်တန်ကောင်းတဲ့နည်းပညာတွေသုံးဖို့လိုတယ်အဲ့လိုနည်းပညာတွေသုံးတာတောင်မှလေးထုထဲ
မှာမကြင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအယ်ဒီတာအဘော်နဲ့သတင်းဆောင်မတွေကိုမွေးရအဘော်မပြတ်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
်မြန်မာလွှတ်တော်ဟာဒီမိုကရေစီရကမှာအတန်တိတ်သွားတယ်ဆိုတဲ့ဆောင်းပါးကိုဂျွန်လ10ရက်နေ့ထုတ်The Economist မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဥပဒေတွေဟာသူကျော်ဖြတ်ခဲ့ရတဲ့ခေတ်တွေကိုရောင်ပြန်ဟန့်နေပြီးကိုလိုနီခေတ်လက်ကျန်တွေ Socialist ခေတ်လိုသလိုဆွဲထုတ်ထားတာတွေစစ်အာဏာရှင်ခေတ်အမိန့်တွေနဲ့ရောထွေးနေတာမို့ဒီမိုကရေစီနဲ့မညီတဲ့ဥပဒေတွေကိုပြန်ပြီးရေးဆွဲဖို့လိုအပ်နေပါတယ်တဲ့ပြည်သူတွေပထမဆုံးလွတ်လွတ်လပ်လပ်ရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်မှာဒါတွေကိုအချိန်ပေးပြီးလုပ်မယ်လို့မျှော်လင့်ကြပေမဲ့အခုမေးလာလွှတ်တော်ပြန်ပြီးစတော့မယ်အချိန်မှာလွှတ်တော်လုပ်ငန်းဆိုင်ရာကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရိုင်းကဘာကိုဦးစားပေးရမှန်းမပြောနိုင်ပါဘူးတဲ့အခု NLD အများစုလွှတ်တော်နဲ့စာရင်အရင်စစ်ဘုတ်ချုပ်ကြီးတွေအများစုလွှတ်တော်ကမှဥပဒေထုတ်ပြန်တာတွေအစိုးရပေါ်မှာမေးခွန်းထုတ်တာတွေဆုံးဖြတ်ချက်ချတာတွေနဲ့ပိုးပြီးတက်တက်လက်လက်ရှိခဲ့တယ်လို့ဝေဖန်ပါတယ်ဒါဟာငွေအားလူအားမရှိတာကြောင့်ဖြစ်နိုင်တယ်လို့လူ238ယောက်နဲ့လောက်ရမယ်အလုပ်ကို41ယောက်ထင်းနေပဲနင်းနေနဲ့ကြဲကြဲဝိုင်းနေရတယ်ဆိုတဲ့ညီတော်တန်မျိုးတွေကြောင့်လက်ရှိလွှတ်တော်အမတ်တွေဟာအကူတယောက်မှမရှိပဲစာရွက်စတန်းရာပေါင်းများစွာနဲ့ပြည်နေတာပါလေဒါမျိုးကြုံခဲ့ရတဲ့အရင်လွှတ်တော်တွေကတော့အလုပ်ပိုးပြီးဖြစ်အောင်စီမံခန့်ခွဲတာကိုတွေ့ရတယ်လို့ဆိုပါတယ်အရင်လွှတ်တော်ပိုးပြီးတွက်လက်တက်ကြွတာဟာလွှတ်တော်ကိုအလေးထားရတဲ့နေရာတစ်ခုဖြစ်အောင်လုပ်မယ်လို့ကြုံဝါခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဟောင်းသူရဥွှင်မန်းကြောင့်ဖြစ်နိုင်ပြီးအခုလွှတ်တော်မှာတော့ NLD ခေါင်းဆောင်ဒွန်ဆန်းစုကြည်ဟာအာဏာသုံးရကိုအပြန်အလှန်ထိန်းချုပ်ရေးအတွက်အသေးချာမကင်တွင်နိုင်ဘူးလို့ထောက်ပြပါတယ် NLD မတ်တွေထဲမှာထက်ထက်မြက်မြက်သိပ်ပြီးမတွေ့ရပဲငင်းငင်းတိတ်တိတ်ကလေးပဲထိုင်းနေကြတာမို့ငင်းငွေစရာကောင်းတဲ့လွှတ်တော်မှာအထင်ကြီးပုံကိုဆိုလို့ထူးခြားတဲ့ခေါင်းဆောင်နဲ့ဓာတ်ကင်ခွင့်ရှိတဲ့နာဂအမတ်ပဲတွေ့ရတယ်လို့သယောထားပါတယ် NLD အမတ်တွေအနေနဲ့သူတို့ခေါင်းဆောင်စီစစ်ပြီးသားကိစ္စကိုသာမေးခွန်းတွေထမေးလို့ရှိတယ်လို့သူတို့ပါတီကိုဆန့်ကျင်ပြီးကန့်ကွက်တာတစ်ခါမှမတွေ့ရတဲ့အတွက်သူတို့ကိုခေါင်းဆောင်ကအတန်တိတ်အောင်လုပ်ထားတာလို့ဝေဖန်ပါတယ်တကယ်လို့ NLD အနေနဲ့ဒီမိုကရေစီလမ်းကြောင်းကိုရှောက်ချင်နေဆိုရင်တော့သူ့အမတ်တွေကိုအခုတည်းပို့ပြီးနားလည်အောင်လုပ်ပေးပြီးတက်တက်ကြွကြွလှုပ်ရှားလာစေဖို့အတွက်အားပေးသင့်ပါတယ်လို့ရေးသားထားပါတယ်ရန်ကုန်မှာလမ်းအသွားလာပြဿနာတက်နေတာဟာအဓိကအုတ်ချိုရေးကြောင့်လို့ London School of Economics ဆရာမပါမောက်ခရှောင်းဖောက်စ်ကရေးပါတယ်မြန်မာနိုင်ငံပြည်ရင်းအသတင်းထုတ်လွှင့်မှုတန်ဖိုးရဲ့၄ပုံတစ်ပုံအထိအားထနေရတဲ့ရန်ကုန်မြို့မှာလူဦးရေက၅သန်းကျော်ရှိပြီးဒီမြို့နယ်လူစုအားထနေရတာကဘတ်ကားပါတယ်ဒီကားတွေနဲ့အလုပ်မဖြစ်တဲ့အခါပုဂ္ဂလိကကားတွေဝင်လာပြီးလမ်းတွေပိုပြီးကျက်လာတယ်လို့လူစုအတွက်အခြေခံအဆောက်အုံတွေမှာအရင်နှီးသိမ့်မချတာမော်တော်ဆိုင်ကယ်နဲ့ဆက်ဘင်းတွေတွားခွင့်ပိတ်ပင်တာဟိုတစဒီတစစီမံချက်တွေနဲ့ညံ့ဖျင်းတဲ့အုပ်ချုပ်မှုကရန်ကုန်မြို့ကိုဒီလိုအသွာလာပြဿနာတက်စေတာလို့ဝေဖန်ပါတယ် အခုလိုကားချက်တာကနေရန်ကုန်အလုတ်ကင်ဈေးကွက်ကိုအထိနာစေသလိုအတော်လာအတွက်ငွေကုန်အချိန်ကုန်ဖြစ်နေတဲ့ဆင်းရဲသားလူဒန်းစားကိုထိခိုက်စေတဲ့အပြင်လေးထုညဉ့်ဉန်းမှုကအန္တရာယ်အဆင့်ကိုရောက်လာစေပါလေတဲ့ဒါပေမဲ့အခုလိုကားချက်တာဟာစီးပွားရေးအကြီးကျယ်တိုးတက်လာတာရဲ့လက္ခဏာတစ်ခုဖြစ်ပြီးရန်ကုန်ရဲ့ညတွေဟာ2003ခုနှစ်ရှင်ရ2013မှာသုံးဆတိုးပြီးမီးတုံလာသလိုနှစ်စဉ်ကြီးထွားဖွံ့ဖြိုးမှုနှုန်းကပြန်ပြန် 8.5 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။စီးပွားရေးအချက်အချာကြတဲ့ရန်ကုန်အတွက်ခိမိမျိုးကြီးတစ်မျိုးမှာမရှိမဖြစ်လိုအပ်တဲ့ယထားကွန်ရက်တွေ၊အမြန်ဘတ်စကားစနစ်တွေ၊စပိန်သွားလန်းတွေ၊ဂုံးကြော်တရားတွေ၊လူသားလန်းတွေစီမံပေးဖို့အတွက်လိုအပ်နေပြီလို့ထောက်ပြထားပါတယ
်။ကမ္ဘာမီဒီယာတွေကမြန်မာပြည်ကြောင်းနားဆင်ရပြီးအခုတခါတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန20ကိုဆိုလိုတာသောရရှိများအတိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကူဆူလဘလေးလူတော်ရရှိများသိကျင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပြီးမြင်နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီဝေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom 3 English သင်ခန်းစာတွေကို view ရဲ့မနေ့ခင်းတိုင်းမှာဒေါ်လာသန်းကပို့ချနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်မှာကအမျိုးသမီးကဏ္ဍဖြစ်ပါတယ်မတ်ခိုင်ငွေနှင်းစော်ဟာအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာကနေဒါ creation လို့ခေါ်တဲ့အောင်မြင်နေတဲ့ဒီတဘာဝလူသုံးကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်ကိုကိုတူကိုရထူထောင်ခဲ့ပြီးသူ့လုပ်ငန်းကရတဲ့အမြတ်ငွေတွေနဲ့မြန်မာနိုင်ငံကလူကုန်ကူးခံရတဲ့ကလေးငယ်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်ကူညီဦးဆောင်ပေးနေပါတယ်မြန်မာနိုင်ငံမှာအိမ်တွင်းရေးအကျန်းဖက်ခံရမှုတွေနဲ့ပတ်သက်ပြီးဒီအကြောင်းစုံကိုသူ့နဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းတင်ပြမှာပါ You can bend but never break me cause it only serves to make me more determined to achieve my final goal
kind of creations company ကနေဝင်လာတဲ့ငွေ90ရာခိုင်နှုန်းကိုခိုင်ဝီနည်းဆိုတာပမာပြည်ကိုပြန်ပို့ပြီးတော့လူကုန်ကူးခံရသူတွေကလေးတွေရဲ့ဘဝအသည့်ထူထောင်နိုင်အောင်လို့ပေါ့နော်ဒီအထောက်အကူပေးတယ်ဆိုတော့အဲ့ဒီအကြောင်းလေးလည်းနည်းနည်းပြောပြပေးပါလားရှိ
ဟုတ်ကဲ့နော်အဲ့ဒါဥမွင်နင်းပြောရင်ကျမမှာအများကြီး challenge ရှိပါတယ်ဘာလို့လဲဆိုတော့လူကုန်ကူးခံရတဲ့ကလေးတွေကကျမတို့လူကုန်ကူးခံရဘူးလေလို့တကယ်တော့မှထုတ်ပြီးပြောမှာမဟုတ်ပါဘူးအန်တီအဲ့တော့ဟိုပတ်ဝန်းကျင်အပိုင်းဝိုင်းနေနဲ့ပို့ပြီးလက်ခံပေးလာပြီးတော့ပို့ပြီးနားလည်မှုပေးပြီးတော့ဒီလိုမျိုးဒုက္ခရောက်ခဲ့တဲ့ကလေးတွေကိုနည်းနည်းထွန်းထွန်းနဲ့ပြန်ကြိုးစားလာဖို့ မရှိသေးတဲ့၍ဒါလေးတွေကဟိုတိတ်တိတ်ကလေးကူညီပေးနေတဲ့အဆင့်မှာပဲရှိပါသေးတယ်ဒီကျမဆိုရင်အခုဓာတ်ရိုက်ပေါ့နော်သူတို့တွေကိုလက်ခံပေးနေတဲ့မိသားစုတွေနောက်လုပ်ငန်းရှင်တွေနဲ့ကျမဓာတ်ရိုက်လုပ်ပါတယ်နာမည်လဲသူတို့ကထုတ်ပြောဖို့အတွက်ဒီအချိန်မှာဘလို့မှမဖြစ်နိုင်သေးဘူးပေါ့နော်အဲ့တော့အခုအချိန်မှာကျမတို့အနေနဲ့တနိုင်တမိုင်ပေါ့နော်ကိုတိသလောက်ကျေတင်လို့ရနိုင်တဲ့ကလေးတွေကိုတကယ်ဒီကလေးတွေအတွက်အနာဂတ်ကိုပြန်လည်တိဆောက်ပေးနေတဲ့မိသားစုတွေကိုပဲကျမတိုက်ရိုက်ဆက်သွယ်ပြီးတော့ဟိုတိုက်ရိုက်အကူအညီထောက်ပံ့မှုတွေပေးပါတယ်မြန်မာနိုင်ငံမှာရမကပါဘူးအခုကျမလက်ရှိကျမတို့နေတဲ့ Pennsylvania ပြည်နဲ့ကျမဆို Lehigh Valley ပေါ့နော်ဒီမှာဆိုလဲဟိုကျမတို့လူကုန်ကူးခံရတဲ့အမျိုးသမီးအများကြီးကျမဟိုပို့ပို့ပြီးတွေ့လာရပါတယ
်
လူကုန်ကူးခံရရင်မကပဲねကျမအနေနဲ့နောက်ထပ် project တစ်ခုအနေနဲ့ဘာလုပ်နေလဲဆိုတော့အင်တွင်းအကြမ်းဖက်မှုပေါ့ဒီ domestic violence ကိုခံရတဲ့အထူးသဖြင့်အမျိုးသမီးတွေပေါ့နော်သူတို့အမျိုးသားတွေရဲ့နှိပ်စက်ညှဉ်းပန်းမှုနောက်ကိုတိလက်ရောက်ပေါ်ကားမျိုးမဟုတ်ဘဲねဟိုစကားလုံးနဲ့ပေါ့နော်ဒီအမျိုးသမီးတွေကိုစိတ်ဓာတ်ပြတ်ပြားသွားအောင်စိတ်ဓာတ်ကျအောင်ပြင်မထွက်ချင်တော့အောင်အောင်ဘဝကိုအရှုံးပေးလောက်အောင်ဟိုထိရောက်တဲ့စကားလုံးတွေနဲ့ဒီအမျိုးသမီးတွေကိုအင်မတန်ကိုစိတ်ဆင်းရဲစေတဲ့violence မျိုးလေ domestic violence မှာပါတယ်လို့ကျမခံယူပါတယ်အဲ့ဒီလိုခံစားနေရတဲ့အမျိုးသမီးတွေကိုကျမအလုံမှာအလုတ်ခံမှာတမင်အဲ့ဒီအမျိုးသမီးတွေကိုကျမရှာတယ်တချို့ဆိုရင်အဖွာဖြစ်နေပြီ all the ငါတို့ဒီဒီလိုနဲ့ပေါင်းတာကြာပြီသူလည်းငါကွာတော့မှာမဟုတ်ပါဘူးဒီလိုပဲငါဒီလိုပဲဆက်ပြီးတော့တီးခံလိုက်မယ
်
ဆိုတော့အမျိုးသမီးတွေကအခု3-4လကြာလာတဲ့အခါမှာဘာဖြစ်လာလဲဆိုတော့သူတို့ပျော်လာတယ်အန်တီဒီကနေရလာတဲ့ပတ်စံလေးကိုသူတို့ဆုပြီးသူတို့အတွက်သူတို့လိုချင်တာလေးတွေသူတို့ဝယ်တယ်နောက်သူတို့ကိုနားလည်ပေးတဲ့အုပ်စုတွေရှိတယ်ဒီမျိုးတခြားမျိုးသမီးတွေရှိတယ်ဆိုတာသိလာတဲ့အခါမှာကျမဆိုင်ကိုသူတို့ပုံမှန်လာကြတယ်လုံးလုံးလုံးနဲ့မကဘူးပုံမှန်စကားဝိုင်းလေးတွေဖြစ်လာတယ်အချင်းချင်းအပြစ်မှာဟိုအတူတူကူညီပြီးတော့တတ်နိုင်သလောက်ဖေးမတာပေါ့နော
်
အဲ့လိုလုပ်ပေးတယ်အဓိကငယ်ကိုထိရောက်တဲ့ဒီစိတ်ခွန်အားပေးတာပေါ့နော်သူတို့ပြန်ဒီအိမ်တွင်အကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေထုတ်ပြောဖို့ဆိုတာအင်မတန်ခက်ခဲပါတယ်ဘာလို့လဲဆိုတော့သူတို့ကိုသူတို့ဖြစ်တင်တာများတာ ਉਹ ငါကအတုံးမကြလို့ငါယောက်ျားငါ့ကိုရိုက်တာငါ့ကိုပြောတာငါဒီချက်ပိုကြိုးစားရမယ်ငါကလေးတွေမတော်တာမတတ်တာငါကြောင့်ဆိုပြီးကိုကိုကိုအပြစ်တင်နေစိတ်နဲ့ကိုကိုကိုယုံကြည်မှုလုံးဝမရှိတော့တဲ့အမျိုးသမီးတွေတော်တော်များများဟိုကျမအခုစနေနေ့တိုင်းသူတို့အတွက် free program တွေလုပ်ပေးတယ်ဟိုလက်ဆောင်တွေပေးတယ်အိမ်ကနေတစ်ခုပေါင်းတစ်ခုအများတိုင်းချက်ပြီးယူသွားတယ်မြမပြည့်ရဲ့ယဉ်ကျေးမှုတလေးအကြောင်းကျမမိတ်ဆက်ပေးတယ်အဲ့လိုအစီအစဉ်လေးတွေလုပ်ပေးခြင်းအပြင်သူတို့စိတ်ခွန်အားဖြစ်စေချင်တာပေါ့နော်တွန်းပွင့်လင်းလင်းနဲ့စကားပြောခြင်းအပြင်သူတို့အတွက်အများကြီးရင်ထဲမှာ5မိနစ်7မိနစ်ပေါ့သွားရင်တော့မှဒါတို့အတွက်အများကြီးအထိုးတန်တယ်လို့ကျမခံယူပါတယ်အဲ့တော့ကျမအနေနဲ့ဒီလူကုန်ကူးခံရတဲ့မျိုးသမီးတွေကလေးလေးဒါမကပဲနဲ့ဒီအိမ်တွင်းအကြမ်းဖက်မှုခံရတဲ့မျိုးသမီးတွေအထူးသဖြင့်မျိုးသမီးပေါ့နော်မျိုးသမီးတွေနဲ့ကလေးငယ်တွေဟိုအဓိကအကာအကွယ်ပေးတဲ့စီစဉ်နေမှာကျမငွေအားရောလူအားရောအတတ်နိုင်ဆုံးကျမတို့ကူညီပေးနေပါတယ
်ဟုတ်ကဲ့ Can we နေဆိုဆိုတာပြောရတဲ့ domestic violence ပေါ့နော်အိမ်တွင်းအကြမ်းဖက်မှုမြန်မာနိုင်ငံရဲ့အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ကူညီလှုပ်ဆောင်တာတွေရှိပါလားရှင
်အခုအချိန်ထိတော့မရှိသေးပါဘူးအန်တီဒါပေမဲ့အကြမ်းအိမ်တွင်းအကြမ်းဖက်မှုကကျမသိတဲ့အသိထဲမှာဆိုရင်10ယောက်မှာ8ယောက်တော့ကအိမ်တွင်းအကြမ်းဖက်မှုကိုမြင်ဘူးတယ်မမြင်ဘူးမယ်ကိုယ်တိုင်ခံစားခြင်းခံစားဘူးမယ်အိမ်တွင်းအကြမ်းဖက်မှုနဲ့ကင်းတဲ့လုံးကင်းတယ်ဆိုတဲ့လူဆိုတာအင်မတန်ရှားပါတယ်အန်တီသူတို့ဖြင့်ဟိုအလုံများတဲ့မိသားစုတွေမှာဝင်ငွေနည်းတဲ့မိသားစုတွေမှာပို့တွေ့ရတတ်ပါတယ်။ဒါပေမဲ့ဝင်ငွေများတဲ့မိသားစုတွေမှာလည်းမရှိဘူးမဟုတ်ပါဘူးရှိပါတယ်။သူတို့ဖြင့်ဒီယဉ်ကျေးမှုဆိုတဲ့ဟာရဲ့ဒီ culture ရဲ့အနောက်မှာပုံနေတဲ့လူတော်တော်များများမှာဒီလိုပြဿနာတွေရှိတာကိုတွေ့ရပါတယ်။သူတို့ဖြင့်မျိုးသားတွေပေါ့နော်သူတို့ရဲ့အတွေးခေါ်ကိုတိုင်းဒါက TV တွေရုပ်ရှင်တွေမှာလည်းငါမကျင်တဲ့ဒီလိုပဲပြောမှာပဲဆိုတာဒါကသဘာဝလို့ဖြစ်နေ။ဟိုနေ့စဉ်ပုံမှန်ဒီပါလောက် online hit လိုက်တယောက်ကိုတယောက်ရိုက်လိုက်နှက်လိုက်တစ်ခါပြန်တည့်သွားလိုက်ဖြစ်နေတဲ့ဟာတွေပုံမှန်မြင်ရတဲ့ခါမှာအဲ့လိုအိမ်တွေမျိုးမှာကြီးလာရတဲ့ကလေးတော်တော်များများသည်တခုမဟုတ်တခုချွတ်ကိုချွတ်ရွေးနေပါတယ်အန်ဒီဒါကိုတကယ်ကိုခေါင်းစဉ်အနေနဲ့တေချာတတ်မှတ်ပြီးတော့ဒီလူမှုအတိုင်းဝိုင်းတစ်ခုလုံးအနေနဲ့တေချာတတိပေးပြီးတော့ကုစားမှသာရမယ်လို့ကျွန်မမြင်ပါတယ်မဟုတ်လို့ရှိရင် domestic violence ကိုမသိဘဲနဲ့ကျူးလွန်နေတဲ့လူကပုံများတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာပေါ့နော်ခုတလောကတော့ WHO ကဒီ domestic violence ပတ်သက်ပြီးတော့သူတို့ report တွေထုတ်တာပေါ့နော်မြန်မာနိုင်ငံမှာ domestic violence ရေအကြောင်းမျိုးတွေရှိတယ်နောက်ပြီးတော့သူတို့ပြောတယ်လို့ပဲဒီယဉ်ကျေးမှုအရာပေါ့နော်ဒီ domestic violence ကိုလူတွေတိမှာအမျိုးသမီးတွေကရှက်ကြတာရေနောက်ပြီးတော့ကိုယ့်ဘဝမှာလည်းတကယ်ကြတော့စီးပွားရေးရကွက်ကိုကိုယ့်ချက်ဘောကိုမရက်တည်နိုင်လို့အမျိုးသမီးကအမျိုးသားပေါ်မှာပြီးခိုနေရတယ်ဆိုလို့ရှိရင်ဒီတန်တရာတွေကပေါ့နော်သူတွေနေရုံထွက်နိုင်ဖို့ကတော်တော်လေးခက်ပါလေအဲ့တော့ဒီမြန်မာနိုင်ငံလိုအခြေအနေမျိုးမှာဟိုဘလို့အကြံပေးခြင်းမလဲခိုင်ဝေနှင်းစောအခုဒီအမေရိကန်မှာခိုင်ဝေနှင်းစောလုပ်နေတဲ့ အတွေ့အကြုံမှမူတည်ပြီးတော့ပေါ့န
ော်အဲ့ဒါ self reliant ဖြစ်လာဖို့ပေါ့ခုနပြောတဲ့အချက်ကအရင်ကမှန်ပါတယ်ကိုကိုယ်တိုင် independent ဖြစ်ဖို့ self reliant ဖြစ်ဖို့အင်မတန်အရေးကြီးပါတယ်ငွေအင်အားတစ်ခုရဲ့မကပါဘူးစိတ်ဓာတ်အင်အားပေါ့နော်ဒီကသူတပြင်းမိခင်ဖြစ်လာတဲ့အခါမှာမျိုးသမီးတော်တော်များများခန္ဓာကိုယ်အချိုးအစားပြောင်းသွားတယ်ဒါကလည်းကိုယ်အတွက်စိတ်ဓာတ်ကျစရာတော်တော်များများမျိုးသမီးတော်တော်များများကြုံတွေ့ရပါတယ်အဲ့တော့အဲ့လိုစိတ်ဓာတ်ကျစရာတွေဟိုတစ်ခုပြီးတစ်ခုထပ်လာမယ်ဆိုလို့ရှိရင်ပို့ပြီးတော့စိတ်အားငယ်ပြီးတော့ဟိုယောက်ျားပေါ်မှာပို့ပြီးတော့ဆီခိုဖို့ဖြစ်လာပါတယ်အဲ
့တ
ော့အဲ့လိုမဖြစ်အောင်အဓိကအရေးအကြီးဆုံးကကိုယ့်ကိုယ်ကိုဘယ်လိုထိန်းသိမ်းမလဲပေါ့နော်ဟိုစက်မာရေးရအောင်နော်ဟိုကိုဖြစ်ချင်တဲ့ပုံစံကိုကိုကိုယ်တိုင်လုပ်ယူလို့ရတယ်ဆိုတဲ့အတိလေးကိုစိတ်ထဲမှာအများရန်ထားစေချင်ပါတယ်မျိုးသမီးတော်တော်များများငါတို့ကလေးလဲငွေးပြီးပြီတက်လဲတနေကြီးလာပြီအဲ့တော့ငါကတော့ဒီခန္ဓာကိုယ်အတိုင်းပဲနေတော့မယ်ဒီလိုပဲငါတော့ဒီတိုင်းပဲစိတ်ချမ်းသာတယ်လို့ကစားကပြောနေပေမဲ့စိတ်ထဲမှာတကယ်စိတ်ချမ်းသာရလားဆိုတော့ကိုကိုကိုစမ်းစစ်စေချင်ပါတယ်ကိုကိုယ်တိုင်တကယ်ပျော်တယ်စိတ်ချမ်းသာတယ်ဆိုရင်ကိစ္စမရှိဘူးဒါပေမဲ့အဲ့လိုမဖြစ်နေတဲ့အမျိုးသမီးက60ရာခိုင်နှုန်းရှိတယ်လို့ဒါကျမရဲ့လက်တွေ့ဟိုထိတွေ့နေရတဲ့တိုင်းဝမ်ကြီးကကျမပြောနိုင်ပါတယ်အဲ့လိုဖြစ်တာကိုကိုကဒီတိုင်းပဲဆက်နေလိုက်ပြီးတော့စိတ်ဓာတ်အကျစိတ်ဓာတ်ကျလာအောင်ကျတဲ့အတိုင်းထားပြီးတော့စားချင်တာစားနေချင်သလိုနေဟိုလှုပ်ချင်သလိုလှုပ်ပြီးတော့ယောက်ျားကိုပို့ပြီးနှိခုံမလားဒါမှမဟုတ်ကို့အတွက်တနည်းငါးမိနစ်ကိုကိုယ်တိုင်ပေးနိုင်ပါတယ်ခလေးအိတ်တဲ့အချိန်မှဖြစ်ခလေးကြောင်းသွားနေတဲ့အချိန်မှဖြစ်တခြားကမလုံနဲ့ကိုကိုယ်တိုင်ကိုကျမလာဖို့လမ်းလျှောက်တာပဲဖြစ်ဖြစ်အငယ်ချင်းတွေနဲ့အတူတူဟိုလေ့ကျင့်ခန်းဆလုပ်တာဖြစ်ဖြစ်ဒါရှက်စရာမလိုပါဘူးတချို့ဆိုရင်ဒါလည်းရင်ကျဲမှုအရာပေါ့နော်ဒီကလေးမေဖြစ်နေပြီးတော့ဘာကြောင့်မှားကျင်နေရလဲဆိုတော့အင်မတန်ကိုဟိုစိတ်ဆင်းရဲစရာကောင်းတဲ့ဒီလိုဝေဖန်ချက်မျိုးကအင်မတန်ကြားရတာဟိုခဏခဏပါပဲနော်မြန်မာပြည်မှာဆိုရင
်
ဒါမျိုးကိုဂရုမစိုက်ပါနဲ့ဟိုကိုကိုတိုင်းကျမ်းမာလာရင်စိတ်လည်းကျမ်းမာလာမယ်တခြားဟာတွေလည်းကောင်းတဲ့အကြံတွေလည်းပေါ်ပေါ်လာလိမ့်မယ်အဲ့ဒီလိုပဲဟိုအားလုံးအလုပ်ထွက်လုပ်ပါလို့ကျွန်မမဆိုလိုပါဘူးဒါနဲ့ကိုကိုတိုင်ကိုလုံနိုင်တာလေးရှိရင်ဒီမှာဥမာဒီမှာကျမစီမှာလာတော့လုံပေးနေတဲ့အမျိုးသမီးတော်တော်များများအထက်တန်းမအောင်ပါဘူးဒီအမေရိကမှာအထက်တန်းတချို့ဆိုအထက်တန်းအောင်ပြီးတော့တက်ကြလို့လည်းဆက်မတက်ဖြစ်ပါဘူးအဲ့တော့ဟိုတို့မှာဟိုအတန်ငုံဝမ်းကြောင်းပညာလေတချို့ဆိုရင်ဘာပညာမှသူတင်ထားတာမရှိပါဘူးဒါနဲ့အခုကျမကခရီးနေဘယ်လိုလုပ်ရလဲဆက်ပြာဆိုဘယ်လိုလုပ်ရလဲဒါကျမတို့တင်ပေးပါတယ်နောက်ယုံကြည်စိတ်ချမှုလေဒါတဖြည်းဖြည်းမွေးယူပါတာပေါ့နော်အဲ့တော့ဘာဖြစ်လာလဲဆိုသူတို့လုံနိုင်လာလေးတွေကိုသူတို့ကသူတို့မြင်လာပြီးတော့ဩငါဒါလေးလုံလိုက်ရင်ဒီလိုလေးကြောင်းထွက်ပါလားငါလုံတဲ့ပစ္စည်းလေးတွေကိုသူများတွေဝယ်ပါလားဆိုတော့ဖြည်းဖြည်းနဲ့စိတ်ဓာတ်အင်အားတက်လာတာပေါ့နော်အဲ့တော့ဟိုကိုယ်မှာမွေးရပါတက်တဲ့ပညာတစ်ခုမဟုတ်တစ်ခုကတော့လူတိုင်းမှာရှိပြီးသားလို့ကျွန်မယုံကြည်ပါတယ်အန်တီလူတိုင်းလူတိုင်းမှာဖျားပေးလိုက်တဲ့ဒီလက်ဆောင်ဆိုတာပါတယ်ဆိုတော့ကျွန်မကတော့ယုံကြည်ပါတယ်ဘာသာစကားတက်ကြွမှုပဲဖြစ်ဖြစ်လက်မှုပညာတက်ကြွမှုပဲဖြစ်ဖြစ်အသိပညာဟိုသူများတဲ့ထူးချွန်တာပဲဖြစ်ဖြစ်အဲ့တော့ဒီကကိုယ်စိတ်ချမ်းသာဖို့အရေးကြီးဆုံးအဲ့တော့ကိုယ်စိတ်ချမ်းသာဖို့ကိုယ်တိုင်ပဲဖန်တီးနိုင်တယ်အဲ့ဒီကိုယ်စိတ်ချမ်းသာမှုဆိုတာအရင်ဆုံးဘယ်ကနေစရနိုင်သလဲဆိုရင်ကိုယ်တိုင်ကျန်းမာလာတဲ့အခါမှာပို့ပြီးတော့လေစိတ်ချမ်းသာမှုပို့ဖြစ်လာမယ်လို့ကျွန်မထင်ပါတယ်အဲ့တော့အဲ့လိုစိတ်ချမ်းသာနေတဲ့လူမျိုးဟာသူများကကိုယ့်ကိုအလွယ်တကူကိုယ့်အမျိုးသားပါဝင်ပေါ့နော်သူများကကိုယ့်ကိုအလွယ်တကူတိုက်ခိုက်တာကိုလည်းလက်မခံသလိုကိုယ့်သားသမီးတွေကိုလည်းပို့ပြီးတော့ကာကွယ်ဖို့အတွက်စိတ်ဓာတ်မှာခွန်အားပို့ရှိနေပါတယ
်ကျေးဇူးအများကြီးတင်ပါတယ်
လလလာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရခဲ့ရပြီးအခုတခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ပြมาဖြစ်ပါတယ
်မြန်မာနိုင်ငံမှာကျုံမီသွေးသုံးဓာတ်ပင်ဆိုင်ုံတင်ကိုတည်မယ်ဆိုရင်ဘာရီကိုထည့်သွင်းစဉ်းစားဖို့အတွက်လိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါမျက်စိဆွင့်ထုတ်ရတဲ့ကြောင်မီသွေးသုံးဆေးုံကနေမျက်စိနဲ့အလွယ်တကူမမြင်နိုင်တဲ့အဆိပ်သင့်ဒဏ်ငွေတွေထုတ်ပေးနိုင်တာအပြင်ဆေးုံနဲ့ဆွန့်ပစ်ပြားတွေကိုတုတ်လောင်ရမှာကျုံရတဲ့အန်ဒီယာတွေအကြောင်းတင်ပြပေးခဲ့ပြီးပါပြီ။မြန်မာနိုင်ငံရဲ့2016ဆွန့်ရင်စီမံကိန်းမှာ2030မှာကြောင်မီသွေးကနေရာနှုန်း20ယူဖို့အတွက်ရထားတာပါ။ metric တန်ချိန်900လောက်တူဖို့နိုင်မယ်လို့2017ကခန့်မှန်းခဲ့ကြတယ်မြန်မာနိုင်ငံကကြောင်မီသွေးဟာအရေးသွေးညက်နဲ့ late night အမျိုးအစားမဟုတ်အစစ်မြေနီး300မှာလိုအပ်တဲ့အကောင်းစားကိုပြပကနေတင်သွင်းဖို့လိုအပ်ပါတယ်။ရန်ကုန်ကြောက်တန်းကကြောင်မီသွေးဆေးရုံတဲမဲ့ကိစ္စကိုမကြသေးခင်ကပဲချခဲ့ပေမဲ့လက်ရှိလဲပတ်နေတဲ့အင်းလေးနာကတီချက်နဲ့တနင်္သာရီတိုင်းကော့တောင်ကဆေးရုံတွေနဲ့အတူနောက်ထပ်ရခိုင်ကြောက်ဖြူမွန်ပြည်နယ်ရေစကိုင်းတိုင်းရှမ်းပြည်နယ်ရန်ကုန်နဲ့အေရီတိုင်းတွေမှာဆက်ပြီးတိစောက်မဲ့စီမံကိန်းတွေကအများကြီးရှိနေပါသေးတယ်။ အနည်းအကျုံးအမှောက်ကိုချက်ချင်းမမြင်နိုင်နဲ့ကြောင်မီးသွေးသုံးစက်ရုံတွေတိဆောက်တော်မယ်ဆိုရင်ဂန္ဓာဆုံကနေစန့်စားဖို့လိုအပ်ပါတယ်လို့ American နိုင်ငံ Texas ပြည်နယ်ကတဘာဝဝန်ကျင် engineer ဒေါ်အေးအေးကြီးကပြောပါတယ
်ကြောင်မီးသွေးစက်ရုံတွေစောင့်မယ်ဆိုလို့ရှိရင်လေးထုထဲမှာအမှုံအမွားတွေမကတဲ့ဓာတ်ငွေတွေမရောက်သွားအောင်အမတန်ကောင်းတဲ့ဤပညာတွေသုံးဖို့လိုတယ်အဲ့လိုဤပညာတွေသုံးတာတောင်မှလေးထုထဲကိုရောက်အောင်ပါမယ်ပေါ်လို့အရန်ထွက်တာကိုရောက်အောင်ပါပဲနောက်တစ်ချက်ကကြောင်မီးသွေးကနီးလောင်တတ်တယ်ဥပမာဆိုရင်2014ခုနှစ်မှာဂျပန်မှာရှိတဲ့ကြောင်မီးသွေးတာအပိစက်ရုံသူကကြောင်မီးသွေးအမှုံကြီးတဲ့အခါမှာမီးကထပီးကူးလို့နှစ်နာရီလောက်နီလောင်နေတယ်အဲ့တော့အိတ်ဆက်ယုံကြီးကိုရက်လိုက်ရတယ်အဲ့တော့ဗမာပြည်ကပူလဲပူတယ်ကြောင်မီးသွေးကိုပုံထားတာပဲဖြစ်ဖြစ်ကြိတ်တဲ့ခါပဲဖြစ်ဖြစ်ဘလိုပဲဖြစ်ဖြစ်မီးတွေကထလောင်နေတယ်အဲ့မီးပြဿနာလည်းရှိတယ်အဲ့တစ်ချက်ကြောင်မီးသွေးနဲ့ပတ်သက်ပြီးတော့လဲကြောင်မီးသွေးကိုပုံထားမယ်ဆိုတော့ပုံထားမယ်ဆိုလို့ရှိရင်လေလွင့်တယ်လေလွင့်ရင်ကြောင်မီးသွေးရဲ့အမှုံလေးတွေကအမတန်မှသေးငယ်တယ်တိတ်သေးလို့ရှိရင်အမှုံလေးရဲ့တဘာဝကအဆုတ်ထဲကိုရောက်သွားတယ်ဟိုးအဆုတ်ကနေဆိုင်နေနေမှာရောက်သွားပြီးတော့သွေးကြောလေးတွေကတစ်ဆင့်သွေးကြောတွေလည်းရောက်သွားတဲ့အချိန်ဒီနှလုံးဖြစ်တာကတော့အုံနောက်သွေးကြောပိတ်တာတော့အဲ့ဒါဖြစ်တတ်တယ်။ဒါမျိုးကတော့ဒီအမေရိကန်ပြည်မှာတော့နော်ဒီကြောင်မီးသွေးကိုတူးတဲ့လူတွေကဖြစ်တတ်တယ်။ကြောင်မီးသွေးကိုကင်တွဲတဲ့လူတွေကအဲ့အမှုံလေးတွေကသူတို့ခေါ်တဲ့ black lung disease ဆိုခေါ်တယ်။အဆုတ်မဲရောဂါပပလို့ဆိုတော့အဲ့အဆုတ်ထဲမှာရှိတဲ့သွေးကြောလေးတွေကလေလန်းကြောင်လေးတွေတချီချီပိတ်ပြီးတော့နောက်ဆုတ်ကြီးကလုံးမလုံးတော့ဘူးအဲ့လူကအရန်ကိုပြင်းမနှောင်းနေပြီးတော့အကုန်နောက်သေးတာပဲ။ဒါဘလို့မှပြန်လုံးလို့မရအောင်နှစ်ပေါင်းကြာမှမတည်တာ။အဲ့တော့ကြောင်မီးသွေးကိုကင်တွေလှုပ်ဆောင်တဲ့အလုပ်သမားမဟုတ်တော့လေကြောင်မီးသွေးမှုံတွေကိုတိတိချာချာလေထဲမရအောင်မလုပ်ဘူးဆိုလို့ရှိရင်ဒါအနားမှာရှိရပြည်သူတွေကကြောင်မီးသွေးအမှုံကိုရှူရမှာပဲကျမကြီးထိခိုက်မှာပဲနောက်တစ်ချက်ကကြောင်မီးသွေးကအက်စင်မိုဖြစ်စေတယ
်ဟုတ်ပါတယ်ဆေးရုံတီးဖို့အတွက်စဉ်းစားတဲ့အထက်မှာအက်စင်မိုရဲ့အန်ဒီယကိုထည့်သွင်းပြီးစဉ်းစားဖို့အရေးကြီးပါတယ်
လူတွေက SMO ဆိုရင်မိုးရွာမှာပဲထင်တယ်မဟုတ်ဘူး SMO ဆိုတာမိုးရွာတဲ့အထက်မှာပါလာတယ်နောက်ပြီးအချောက်လဲရွာတယ်ချောက်ရွာရွာမှတော့မသိဘူးအဲ့တော့ဗမာပြည်မှာကစီဒီပထိုးရှေးဟောင်းပစ္စည်းတွေကနှစ်ပေါင်းဆယ်စုမကောက်ထောင်နဲ့ချီပြီးလို့ရှိတယ်အမေရိကန်ပြည်မှာဆိုရင်သမိုင်းဝင်ပစ္စည်းတွေကပြန်ကြည့်မယ်ဆိုအမေရိကန်သမိုင်းကအချိန်ကတိတ်မကြာသေးတော့တော့ထောင်နေပါလိမ့်ချီမရှိဘူးဗမာပြည်မှာထောင်နဲ့ရှိတယ်အဲ့တော့ SMO ရွာတဲ့ခါကြလို့ရှိရင်ဒီမှာဆိုလို့ရှိရင်ဒီအဆောက်အဦတွေနော်ရုပ်ထုတွေကအဆောက်အဦကျိုးပက်ပျက်စီးတယ်အဲကြောဗမာပြည်မှာလည်းတမိုင်းဝင်ပစ္စည်းရှိတဲ့ခါကျတော့ကြောင်မီးသွေးတအားပိစိတ်ဝင်လုံးလိုက်မယ်ဆိုလို့ရှိရင်ဒီတမိုင်းအမွေနှစ်တွေကဘလို့ဖြစ်သွားမလဲဒါလည်းစဉ်းစားရမယ်အက်စင်မိုးရွာလို့ရှိရင်အဆောက်အဦတို့ကားတို့ဘာလို့ဆိုတဲ့ဆေးတွေဘာတွေကပြဿနာဖြစ်တယ်ပေါ့နော်နောက်ပြီးတော့လူတွေမှာလည်းအဆုတ်ရောဂါတွေဖြစ်မယ်နောက်ပြီးကြောင်မီးသွေးစိတ်ယုံနေရလဲနော်နည်းနည်းပါးပါးလေးတယုံနှုံဆောက်ယုံနဲ့မီးရတာလည်းမဟုတ်ဘူးဆိုတော့အများကြီးကြီးကြီးမားမားလောက်ရမှာကြောင်မီးသွေးစိတ်ယုံလုံးတိုင်းလဲကာဗွန်ဒိုင်အောက်ဆိုက်တွေကပူပူများလာရင်ရာသီဥတုကပူပူပူလာမှာပဲအဲ့တော့အဲ့ပတ်ဝန်းကျင်ကခံရမှာပဲနောက်ပြီးသူ့ရဲ့အညစ်အကြေးတွေကတပြည်နယ်ကနေတပြည်နယ်လဲကူးတယ်ဆိုတော့အကုန်လုံးကခံရမှာပဲလေအဲ့တော့ဆိုတော့အဲ့ဒါတွေကိုလည်းတတိထားရမယ်နောက်ပြီးတော့ဗမာပြည်မှာလုပ်ငန်းအမျိုးမျိုးရှိတယ်ဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းရှိတယ်ဆက်မှုလုပ်မှုလုပ်ငန်းရှိတယ်နောက်ပြီးတော့စိုက်ပျိုးရေးလုပ်ငန်းရှိတယ်เนาะအမျိုးမျိုးရှိတယ်ဥပမာဆိုတော့ကြောင်မီးဒေတာအားပေးစေရုံတွေကိုအမတန်မှအတီးနန်တွေပါလေအစတတိအထွက်ကောင်းတဲ့နေရာမျိုးမှာသွားလုပ်လိုက်မယ်ဆိုရင်ဒီအတီးနန်တွေနော်အရွက်တွေရဲ့အရေးတပြည့်ကကျသွားမှာပဲဥပမာဆိုလက်ဖက်ဆိုင်တဲ့နေရာမှာမျိုးလောက်တာမျိုးနောက်ပြီးတော့ဟိုဥပမာဆိုရင်အင်းလေးလိုနေရာမျိုးပေါ့နော်အခုဆိုရင်တီချစ်ကြောင့်မိတွေ့စေရင်ကတိတ်မှမဝေးတာအဲ့ရမြစ်တွေချောင်းတွေတင်ကောသွားမှရှိတယ
်ဒါရီတဲ့အရေးကြီးတာကမတိုးတက်သေးတဲ့မြန်မာနိုင်ငံမှာလူမှုညဉ့်ဉန်းမှုအတိုင်းတာနဲ့အန်ဒီယေကိုတည်တည်ချာချာသိအောင်မလုပ်နိုင်သေးတာဖြစ်ပြီးဂန္ဓာဆောင်ကနေပါဝင်ပြီးဆောင်ရွက်ဖို့အတွက်လိုအပ်နေတာပါ
ဗမာပြည်မှာလေထုထဲကိုဘလောက်မကောင်းတာတွေရောက်နေသလဲဘလောက်အတိုင်းတာစီရောက်နေသလဲဆိုတာကိုအခုထက်တိတိကျကျတိုင်းတာတဲ့ကိရိယာတွေလည်းမရှိသေးဘူးစင်းစရာတွေလည်းမရှိသေးဘူးမရှိသေးတော့လေထုထဲမှာညဉ့်ဉန်းမှုဖြစ်တရားကြောင်မီးသေးစိတ်ရောမလဲမကလည်းခြားဟာတွေလည်းအများကြီးရှိနေမယ်အဲ့ဒါဆိုလို့ရှိရင်လူတွေရဲ့ကျန်းမာရေးကအမတန်ထိခိုက်နေမယ်အဲ့တော့ဒါတွေကလည်းအရေးကြီးတယ်အဓိကကပါလဲဆိုရင်ဒီမာကျူရီပြဿနာပေါ့နော်ငါးတွေပါတွေပြည်စုံနေကြသွားမယ်ဆိုလို့ရှိရင်သူတို့ကခန္ဓာကိုယ်ရဲ့အတွက်မာကျူရီကမထွက်တော့ဘူးလေမထွက်တော့လူရဲ့စားလို့ရှိရင်အများကြီးပြဿနာဖြစ်တယ်အဲ့တော့ငါးလုပ်ငန်းလူတွေနဲ့လည်းကြည့်ရမယ်နောက်ပြီးတော့ခီးသွားလာရေးလုပ်ငန်းလူတွေကလည်းရှေးဟောင်းအမွေနှစ်ဖြစ်နေတဲ့နေရာကိုအနည်းနာမှာကြောင်မီးသေးတဲ့ယုံနေများလာလို့လေထုညဉ့်ညမ်းမှုဖြစ်မယ်ဆိုရင်မဖြစ်ဘူးအထူးသဖြင့်လူတွေနားနေတဲ့ပန်းဥယင်တို့နော်နိုင်ငံတော်ဥယျာဉ်ကြီးတွေတက်တော်တွေပါနေနားမှာဆိုရင်ဒီနေရာတွေကလေထုညဉ့်ညမ်းမှုတွေဖြစ်ကုန်မယ်ဖြစ်ကုန်မယ်ဆိုတော့တခုတည်းစဉ်းစားလို့မရဘူးခန္ဓာဆိုစဉ်းစားရမယ်နောက်ပြီးတော့အင်ဂျင်နီယာဆိုလို့ရှိရင်လည်းလျှက်စစ်အင်ဂျင်နီယာတခုတည်းကနေလုပ်လို့မရဘူးတခြားအင်ဂျင်နီယာတွေရဲ့အထောက်ပံ့ပေါ့နော်စက်မှုအင်ဂျင်နီယာတွေဟိုအီလက်ထရောနစ်အင်ဂျင်နီယာတွေ နောက်ပြီးတော့မြို့ပြ engineer တွေမြေကြီးနဲ့ပတ်သက်ပြီးလုပ်တဲ့ engineer တွေကနောက်မိုးလေဝသလူတွေကအကုန်လုံးကြီးရမယ်နောက်ပြီးတော့လေထဲမှာကြောင်မီးသေးတိုင်ကခိုးငွေတွေချက်ချင်းကြောက်သွားတာမဟုတ်ဘူးအဲ့တော့ဘယ်ကိုရောက်သွားမလဲဘယ်နေရာမှာကျမလဲလူတွေရှူလိုက်တဲ့အခါမှာလေထဲမှာဘယ်လောက်ရခိုင်နှုန်းပါပြီးလူတွေရဲ့ညမထဲကိုဘယ်လောက်ရောက်သွားမလဲအစိုးထဲဘယ်လောက်ရောက်သွားမလဲဆိုတာကိုကွန်ပျူတာနီးတွေနဲ့တွေ့တာရှိတယ်အဖက်ဖက်ကလုပ်ဖို့အရေးကြီးတယ်ထင်တယ်လောက်လွယ်တာတော့မဟုတ်ဘူးအများကြီးတတိထားပြီးလုံးမှရမယ်နှုတ်ဆိုလို့ရှိရင်တော့ပို့ပြီးတော့စိုးသွားနိုင်တာတွေအများကြီးရှိတယ
်တဘာဝဝန်ကျင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOE ကနေစနေမနက်ခင်းအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ပါတတရားလွတ်လပ်ခွင့်ကိုအားပေးခြင်းနဲ့အကာအကွယ်ပေးခြင်းဟာထရမ့်အစိုးရနိုင်ငံသားရေးမူဝါဒရဲ့ဦးစားပေးလုပ်ငန်းစဉ်တစ်ခုဖြစ်ကြောင်းမကြသေးခင်ကဝါရှင်တန် DC မြို့မှာကျင်းပတဲ့ဘာသာရေးထိပ်သီးဆွေးနွေးပွဲမှာပြောကြားတဲ့မင်ကွန်းအတွင်းဒုသမရမိုက်ပန့်စ်ကထည့်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအတော်များများမှာယုံကြည်ကိုးကွယ်သူတွေအပေါ်ချမှတ်ထားတဲ့ကန့်သတ်ချက်တွေဟာရေတွက်လို့မရနိုင်အောင်များပြားလာနေတယ်လို့ဒုသမရကပြောပါတယ်။အစွန်းရောက်ဘာသာရေးအဖွဲ့အစည်းတွေဖြစ်ကြတဲ့ Al-Qaeda အဖွဲ့ကနေ Al-Shabaab အဖွဲ့အထိဘူကိုဟာရမ်အဖွဲ့ကနေတာလီဘန်အဖွဲ့အထိစတဲ့အဖွဲ့အစည်းတွေဟာသူတို့ကိုးကွယ်တဲ့ဘာသာတရားမဟုတ်သူတွေကိုချေမှုန်းပြည်ုံနဲ့မကဘဲသူတို့ကိုးကွယ်တဲ့ဘာသာတစ်ခုအတွင်းမှာတင်သူတို့လက်မခံတဲ့သူတွေကိုပါချေမှုန်းပြစ်နေတယ်လို့သူယုံကြည်ကြောင်းမတူညီတဲ့ဘာသာတရားကိုကိုးကွယ်သူတွေဟာသူတို့ရဲ့လက်ထက်မှာစိုးရွားစွာခံစားနေကြရကြောင်းဒီထိပ်သီးဆွေးနွေးပွဲဟာအဲ့ဒီလိုခံစားနေရသူတွေကိုကဘာကအာယုံဆိုင်လာအောင်တောင်းဆိုတဲ့ညီလာခံဖြစ်ကြောင်းဒုသမရမိုက်ပန့်စ်ကပြောပါတယ်ကဘာတဝန်းကကိုးကွယ်ယုံကြည်သူတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုစန့်ကျင်ပြောဆိုကြဖို့လိုအပ်ကြောင်းဒုသမရကတောင်းဆိုလိုက်ပြီးကိုးကွယ်ယုံကြည်တဲ့ဘာသာတရားတစ်ခုအပေါ်ဖိနှိပ်ညှဉ်းပန်းမှုဟာဘာသာတရားအလုံးအပေါ်ဖိနှိပ်ညှဉ်းပန်းခြင်းဖြစ်တယ်လို့ဆိုပါတယ်ခရီးယန်ယာဇီဒီဒရူဇီရှီယာဆူနီစတဲ့ဘယ်ဘာသာတရားကိုပဲဖြစ်ဖြစ်ယုံကြည်ကိုးကွယ်သူတွေကိုပြစ်မှတ်ထားနှိပ်စက်ညှဉ်းပန်းခံရသူတွေဘက်ကနေအမေရိကန်ပြည်ထောင်စုကယက်တီသွားမှာဖြစ်ပါတယ်သမရထရန့်ကကိုးကွယ်ယုံကြည်သူတွေကိုအကာအကွယ်ပေးတယ်ဆိုတဲ့နေရာမှာ IS အဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့စီးတွေကိုချေမှုန်းပြတာနဲ့တင်အဆုံးသတ်တော့မှာမဟုတ်ပါဘူး။ကိုးကွယ်ယုံကြည်တဲ့ဘယ်ဘာသာတရားကိုပဲဖြစ်ဖြစ်ဖိနှိပ်ညှဉ်းပန်းမှုဘယ်နေရာဘယ်အချိန်မှမဆိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပြစ်တင်ရှုံချသွားမှာဖြစ်ပါတယ်။အဲဒီလိုဖိနှိပ်ညှဉ်းပန်းမှုတွေကိုကျွန်ုပ်တို့ရဲ့အတွေးအခေါ်တွေအင်အားတွေအားလုံးအသုံးပြုပြီးခုခံကာကွယ်သွားမှာဖြစ်ပါတယ်လို့ဒုသမရမိုက်ပန့်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းအကြီးအကျယ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်။
ဥရုယာသီဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ထွက်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာတတိရှိရှိလှုပ်ဆောင်ခဲ့တာမို့ဒီဆုံးဖြတ်ချက်အတွက်အမေရိကန်နိုင်ငံသားတွေအနေနဲ့နိုင်ငံကိုယ်စားတောင်းပန်နေစရာမလိုပါဘူးလို့သဘောဝဝန်ကျင်ကာဝေးထိန်းသိမ်းအဖွဲ့ EAP အကြီးအကဲကပြောကြားလိုက်ပါတယ်။ယာသီဥရုဖောက်ပြန်ပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူညီချက်အတိုင်းဆက်ပြီးတော့ဆောင်ရွက်သွားမယ်လို့ EU ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံတို့ကထပ်ပြီးတော့ကြေပြုလိုက်ကြပါတယ်။တန်ရှင်းလောင်စာထောက်လို့ရတဲ့ဥရုယာသီပြောင်းလဲမှုတိုက်ဖျက်ရေးဟာEU နဲ့တရုတ်အပြန်အလှန်ဆက်ဆံရေးအဓိကမန္တန်ကြီးဖြစ်လာတယ်လို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။82နှစ်မြောက်တပ်မတော်နေ့ကိုဂုဏ်ပြုတဲ့ပြည်တော်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတယောစာရေးသားဖော်ပြခဲ့တဲ့ The Voice သတင်းစာ Editor ချုပ်ကိုကျော်မင်းစွန်နဲ့တယောစာရေးသားသူ British ကိုမောင်မောင်တို့ကိုဗဟန်းမြူနဲ့ရဲစခန်းကတောက်ကြနေမှာဖမ်းဆီးပါတယ်။သူတို့ကိုပုံမှန်66ဂါကြီးနဲ့အမှုဖွင့်ဖမ်းဆီးလိုက်တာဖြစ်ပြီးဒါဟာသတင်းသမားတွေနဲ့ဆိုင်တဲ့နိုင်ငံတကာစာရင်းစာညွှန်းတွေကိုဖောက်ဖျက်ရရောက်တယ်လို့ပြည်နယ်အခြေစိုက် RSF ကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာကResort Royal Manila တဲ့ကကက်ဆီနိုကစားပွဲမှာတိုက်ခိုက်ခံရမှုကမအောင်မြင်တဲ့ဓမြမှုဖြစ်တယ်လို့ဖိလစ်ပိုင်ဆိုရကပြောပေမဲ့ ISS တွေ့ကြအဖွဲ့ကတော့သူတို့လက်ချက်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဘုံးထုတ်လုပ်ဖို့ကြိုးစားနေမှုတွေဆွန့်လွတ်လာစေဖို့အတွက်မြောက်ကိုရီးယားဘက်မှနိုင်ငံတကာရဲ့ဖိအားပေးမှုတိုးမြင့်နေနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကလူပုဂ္ဂိုလ်14ဦးနဲ့ကုမ္ပဏီ5ခုကိုဒဏ်ခတ်အရေးယူလိုက်ပါတယ်။ ဒီနှစ်ထဲမှာပဲမြောက်ကိုရီးယားကပယ်နင်းတဲ့ဒုံးကျည်ပြစ်လွန်မှုတွေတိုးလို့လာတဲ့နောက်ခီးသွွားပိတ်ပင်မှုတွေနဲ့ပိုင်ဆိုင်မှုထိန်းချုပ်တာတွေပြတ်ထန်းမှုလုံခြုံရေးကောင်စီကနေတင်းကြီးတင်းညွတ်တဲ့ဆုံးဖြတ်တာပါ
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန့်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Kate Home ဖြစ်ပါတယ် VOA American တန်ရဲ့ဒီမနက်အစီအစဉ်ကိုလိုင်းလိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါတော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.